Welcome to the Voice of America in Burmese.
Mingla mne khe mashe. Natasa kogu ni mila tongse ye jadabri ni mne khe VOA season 2 go. American piran su miro Washington DC ga ni taya ito le ni babi. Taito mita nasate lise ngasate. VOA Facebook samya na VOA Burmese News ga ni piro le radio tolhwin chain na tbyin ni nasin nai ma le shin. Jama khwa nyu ba khu mnet khin season 2 tawin yu ba ma shin.
Jana jaw san da ba. Tamna Donald Trump go upade jaw nya swa su ma mho phu lo athu su san sis sei mu Robert Mueller ga tham man pyo cha lai ba de. American ya yi ka kwe yun yi Shanahan a sha de da go ki twin ni ba de. Sajata Mingli Du go Misho tat phat mne Bangladesh tang ma lu 16 yak go taya swa su lai ba de. Di lo naw su na tadin go Dr. Myo tan na du pyo pya ma phit ba de khnya.
Ka ma bi shin. Set pi lo na sin ya me tadin lwa de ma lo 2016 American tamara ywe ka pwe ma Russia ne patet mu shi ma shi athu song san yi mu ga tamara a ni ne ya swe mu ma chu lun mu lo yu sa lo ma ya chang pyo lai da ba chang ba le so le naing ga da ka tadin lwa de boun ne atu Myanmar pi san ya tadin lwa de ma lo
Myanmar military that doesn't understand human rights principles and is not abiding by international human rights law. So
Boun ne ga thot de AI ye yakhain pri pakha san ya asian khan sa ma Myanmar sit tat ga စေရာဇဝမှုကျူးလွန်နေတယ်ဆိုတဲ့အချက်ကိုတမတော်ကပယ်ချတာကို AI ကအထောက်ထားခိုင်လုံမှထုတ်ပြန်တဲ့အကြောင်းတုံ့ပြန်သွားတာကိုအခုလိုနားဆင်ကြရမှာပါ။တခါဝပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းကထုတ်တဲ့တစိ့တွေနဲ့စိတ်ကြွဆေးပြ၄သန်းကျော်ကိုဖမ်းဆီးရမိတဲ့အကြောင်းထိုင်းသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒီလိုသတင်းဆောင်ပါတွေကိုနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ဒေါခင်မျိုးသက်တို့ပြောပြပါမယ်ရှင်။
သမ္မတဒေါ်နယ်ထရမ့်ကိုတရားစီရင်ရေးဟန်တားမှုနဲ့စွဲချက်တင်ရေးဟာတရားရေးဌာနရဲ့ညွန်ကြားချက်တိုင်းလုပ်ဆောင်ရတဲ့သူ့အတွက်ရွေးချယ်စရာလမ်းမဟုတ်ဘူးလို့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာဗိုဒုနေကထပ်မံပြောပြလိုက်ပါတယ်။2016သမ္မတရွေးကောက်ပွဲကရုရှားဝင်ရောက်စွပ်ဖက်မှုနဲ့ဒေါ်နယ်ထရမ့်သည်တရားစီရင်ရေးကိုဟန်တားခဲ့ခြင်းရှိမရှိဆိုတာနှစ်နှစ်တာစုံစမ်းစစ်ဆေးခဲ့ရတဲ့သူ့ရဲ့တာဝန်ကိုမလနှောင်းပိုင်းမှာအဆုံးသတ်ပြီးပိတ်သိမ်းတော့မယ်လို့လည်းကြေညာလိုက်ပါတယ်။တရားစီရင်ရေးကိုအဟန်တားဖြစ်တဲ့ဖြစ်ရတဲ့ဒါဇင်နီဘာပေါ်ထွက်ခဲ့ပေမဲ့ဘာကြောင့်ဒေါ်နယ်ထရမ့်ကိုဆိုချက်မတင်ဘူးလဲဆိုတာနဲ့ပတ်သက်ပြီးရှင်းလင်းရမှာတော့အနာလစီသမ္မတတူကိုတရားစွဲလို့မရဘူးဆိုတော့ကာလာတာရှီတီစီလာခဲ့တဲ့တရားရေးဌာနရဲ့သဘောထားကသူ့ကိုတမ်းမြစ်ထားလို့ဖြစ်တယ်လို့မစ္စတာမူလာကပြောသွားပါတယ် FBI ကပြည်ထောင်စုစုံစမ်းစစ်ဆေးအဖွဲ့အကြီးအကဲဟောင်းရောဘတ်မူလာကိုအထူးစုံစမ်းစစ်ဆေးမှုအဖြစ်2019မေလတုန်းကသမ္မတထရမ့်ခန့်ခဲ့တာဖြစ်ပါတယ်တမွန်ထန်းဆောင်ဇက်သမရတူကိုသူ့ရဲ့မှားယွင်းတဲ့လုပ်ရကြောင်းတရားစွဲဆိုဖို့နဲ့ရာထူးကဖယ်ရှားဖို့အတွက်အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံဥပဒေမှာသီးခြားပြဋ္ဌာန်းချက်တစ်ခုရှိနေတဲ့အတွက်လည်းသူ့အနေနဲ့စွဲချက်မတင်ဖို့ဆုံးဖြတ်ရတာဖြစ်တယ်လို့ရှင်းလင်းသွားပါတယ
်။အီရန်ဟာအရှေ့လေပိုင်းဒေသတလောမှာအမေရိကန်နဲ့မဟာမိတ်တွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေလှုပ်ဆောင်ဖို့အတွက်အသင့်ပြင်နေတယ်လို့အမေရိကန်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာဥဆောင်အရာရှိတွေကသတိပေးလိုက်ပြီးအဲ့ဒီဒေတာရင်းကိုတက်တွေတိုးပြီးဆစ်လုပ်ဖို့ဆုံးဖြတ်ခဲ့ပါတယ်။အီရန်ဟာမတိမငြိမ်ဖြစ်နေတဲ့ဒေတာရင်းအန်ဒီယတူလောင်စီစဉ်နေတဲ့ဆိုတဲ့ထောက်လိုင်းသတင်းတွေနဲ့ပတ်သက်ပြီးဗော်တဖူးနေမှာယာယီကာကွယ်ရေးဝန်ကြီးကရောပူဒဲစီဥစီအရာရှိချုပ်မြန်အလှည့်ကျဥက္ကဋ္ဌကပါခုခံပြောကြားခဲ့တာပါ။အဲ့ဒီဒေတာရင်းပုံမှန်မဟုတ်တဲ့ချိန်ချောက်မှုတွေရှိတယ်ဆိုတဲ့ထောက်လိုင်းသတင်းတွေမှန်မှန်ရပြီးဒီသတင်းတွေဟာခိုင်လုံမှုရှိတယ်လို့အင်ဒိုနီးရှားနိုင်ငံကိုရောက်နေတဲ့ကာကွယ်ဝန်ကြီးကပြောပါတယ်ပူဒဲစီဦးစီအရာရှိချုပ်များရဲ့အလှည့်ကျဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖို့ကလည်းထောက်လိုင်းရင်သတင်းတွေအတည်ပြုနိုင်တာနဲ့ချက်ချင်းပဲဒီဒေတာရင်းကိုတက်တွေဆစ်လုခဲ့တယ်လို့ Washington DC မှာပြောပါတယ်။အခုတွေ့နေရတဲ့ချိန်ချောက်မှုပုံစံလှုပ်ရှားမှုပုံစံနဲ့အသွင်တစ်မျိုးဖြစ်ပြီးတော့ယီမင်ကနေပင်လယ်ခွေ့နဲ့အီရတ်အထိဖြန့်လာတဲ့ချိန်ချောက်မှုမျိုးဖြစ်ကြောင်းပြောပါတယ်။ဒါအပြင် Arab ဆောက်ပွားများနိုင်ငံကမ်းရိုးတန်းကယင်နန်တင်တင်မော်တွေတိုက်ခိုက်မှုဘိုက်တက်က American တန်ယုံတိုက်ခိုက်ခံမှုတွေဟာအီရန်ရဲ့လှုပ်ရှားမှုပုံစံတစ်စိတ်တစ်ပိုင်းဖြစ်တယ်လို့လည်းဗိုလ်ချုပ်ကြီးကပြောပါတယ်။ American မျိုးသားလုံခြုံရေးအကြံပေး John Bolton ကလည်း UAE ကမ်းရိုးတန်းမိုင်းခွဲတိုက်ခိုက်မှုမှာအီရတ်ဟာတာဝန်ရှိတယ်လို့ဗိုလ်တဖူးနေမှာပြောပါတယ်ဒါပေမဲ့အီရန်နိုင်ငံခြားရေးဝန်ကြီးပြောခွင့်ရကတော့ဒီဆွတ်ဆွဲမှုကအဓိပ္ပာယ်မရှိဘူးလို့တုံ့ပြန်ပါတယ
်အမေရိကန်ယာယီကာကွယ်ရေးဝန်ကြီးပက်ချန်ဟန်ကတရုတ်နိုင်ငံဟာကာကွယ်ရေးကိစ္စမှာထိတ်တန့်သတိထားမဲ့နိုင်ငံအဖြစ်ဆက်လက်ရှိနေစေလို့ဆိုပါတယ်ဒါပေမဲ့အမေရိကန်ရဲ့ကာကွယ်ရေးအစီအစဉ်ပေါ်မှာအီရန်နိုင်ငံရဲ့ချင်းချောက်မှုကကြီးစိုးနေတယ်ဆိုတာလဲသူ့ရဲ့လက်လောအရှခီးစဉ်ကပြသလိုက်တာပါအစီအလဲပိုင်းနဲ့မြောက်ကိုရီးယားတွေရဲ့ချင်းချောက်မှုနဲ့ပတ်သက်ပြီးအချိန်ယူရမှာဖြစ်ပေမဲ့ တရုတ်ရဲ့စီးရင်အားကြီးထွားလာမှုကတော့အမေရိကန်ပြည်ထောင်စုအနေနဲ့မျက်ခြေပြတ်မခံနိုင်ဘူးလို့ဂျကာတာမြို့တော်ကိုအသွာဗုဒ္ဓနေရသတင်းထောက်တွေကိုပြောကြားသွားပါတယ်။အမျိုးသားကာကွယ်ရေးမဟာဗျူဟာအကောင့်ထက်ဖော်ရေးဟာသူ့ရဲ့ထိတ်တန့်ဦးစားပေးဖြစ်ပြီးဒီမဟာဗျူဟာမှာတရုတ်ကိုဦးစားပေးသတ်မှတ်ထားတယ်လို့ဆိုပါတယ်။ရှန်နဟန်ဟာသူတို့မဟာမိတ်တွေကိုအမေရိကန်ကပြစ်မှတ်ထားဘူးဆိုတာပြသဖို့ရည်ရွယ်ချက်နဲ့အာရှပစိဖိတ်ဒေသကိုခီးထွက်နေတာဖြစ်ပါတယ်။ဒီပတ်နောက်ပိုင်းစင်ကာပူမှာကျင်းပမဲ့ရှန်ဂရီလာကာကွယ်ရေးစကားဝိုင်းမှာတရုတ်ကိုဥတီတဲ့အရှဆိုင်ရာအမေရိကန်ရဲ့စစ်ရေးအနေအထားကိုမင်ကွန်းပြောမှာဖြစ်ပါတယ်။ဒီခေတ်စဉ်ဟာအီရန်ရဲ့ချင်းချောက်မှုကာကွယ်မှုအစီအလပိုင်းမှာအမေရိကန်ကာကွယ်ရေးအင်အားဖြည့်ဖို့ဆုံးဖြတ်ခဲ့ပြီးနောက်ပေါ်ထွက်လာတဲ့ခေတ်စဉ်လည်းဖြစ်ပါတယ်
။ American Sua Agency ရဲ့ contract လုပ်ငန်းတွေနဲ့ကုညီထောက်ပံ့ပေးထားတဲ့အဖွဲ့အစည်းတွေအနေနဲ့တရုတ်နိုင်ငံကဆက်သွယ်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ဟာဝေးကုမ္ပဏီထုတ်ပစ္စည်းတွေကိုဝယ်ယူအသုံးမပြုဖို့တားမြစ်တဲ့ဥပဒေဟာအခြေခံဥပဒေနဲ့မညီကြောင်းစီရင်ဆုံးဖြတ်ဖို့အတွက်အမေရိကန်ဗဟိုအစုအတရားရုံးကိုဟာဝေးကုမ္ပဏီကတိုက်တွန်းလိုက်ပါတယ်။မတ်လထဲမှာတရားစွဲဆိုထားတဲ့ဟာဝေးကုမ္ပဏီဘက်ကတရားရေးလုပ်ငန်းတွေမြန်မြန်ဆန်ဆန်ဆုံးသတ်နိုင်အောင်စီရင်ဆုံးဖြတ်ပေးဖို့ကုမ္ပဏီရှိနေတွေကအင်ကာနေမှာရှောင်လိုက်ကြတာဖြစ်ပါတယ်။အမေရိကန်ပြည်တော်စုရဲ့အမျိုးသားကာကွယ်ရေးအုပ်ကြီးပြဋ္ဌာန်းချက်ဟာမျှတမှုမရှိတယ်လို့တရားရုံးတင်စစ်ဆေးတာလည်းမရှိပဲကုမ္ပဏီဘက်ကခြေပတ်권လည်းမရှိတဲ့အပြင်ကွန်ဂရက်စ်လွှတ်တော်အနေနဲ့အပြစ်ရှိကြောင်းဆုံးဖြတ်တာမတရားဘူးလို့ရှင်းနေတွေကရှောက်လဲတာပါ။ဟာဝေးကုမ္ပဏီနဲ့တရုတ်အစိုးရကြားပတ်သက်မှုကြောင့်လုံခြုံရေးအတွက်စိတ်မချအောင်ဆိုတဲ့ဆွဆဲချက်နဲ့အမေရိကန်လွှတ်တော်အမတ်တွေကပြီးခဲ့တဲ့နှစ်ထဲကာကွယ်ရေးအသုံးစရာဥပဒေကြမ်းရေးဆွဲရမှာကန့်သက်ချက်ကိုထည့်သွင်းခဲ့တာပါ။ဟာဝေးကုမ္ပဏီကတော့တရုတ်အစိုးရထိန်းချုပ်မှုတစုံတရာမရှိဘူးလို့ညှင်းဆိုပါတယ်။ဒါပေမဲ့ဒီအစိုးရဥပဒေအရဒီကုမ္ပဏီတွေကွန်ရက်တွေနဲ့ဤပညာကုမ္ပဏီတွေအနေနဲ့အာဏာရှင်အစိုးရအလိုကျလှုပ်ဆောင်မဲ့အနေအထားဖြစ်နေတဲ့အတွက်အချက်လက်ဤပညာတွေတရုတ်ကွန်မြူနစ်ပါတီကတောင်းမယ်ဆိုရင်ဒီကုမ္ပဏီတွေကပေးရမယ့်အနေအထားဖြစ်နေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Morgan Ortega's ကဗုဒ္ဓဘုနဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ Washington မြို့တော် VOA သတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။ဆွန်ရောက်အမျိုးသားရေးဝါဒီအဖြစ်လူသိများတဲ့ဥဝီရသူကိုဖမ်းဆီးဖို့သက်ဆိုင်ရာတိုင်းသံဃာမဟာနိုင်ကအဖွဲ့ရင်းညှိနှိုင်းသွားမယ်လို့တာဝန်ရှိသူတွေကပြောပါရယ်။ရန်ကုန်မှာပြုလုပ်ခဲ့တဲ့ဟော့ပြောပွဲတစ်ခုအတွင်းဥဝီရသူဟာအုပ်ချုပ်ရေးကဏ္ဍအပါအဝင်မန္တန်ကြီးသုံးရက်ကိုဆဲဆူစွာကပြောဆိုခဲ့တဲ့အတွက်ရန်ကုန်အနောက်ပိုင်းခရိုင်အုပ်ချုပ်ရေးမှူးကရဇဝတ်ကြီးဥပဒေပုံမှန်124ကအကြီးညိုပြအောင်ပြုလုပ်ခြင်းနဲ့တရားရုံးကိုဥတိုက်လျှောက်ထားခဲ့တာဖြစ်ပါရယ်။ပြည်ကနေမီလာ9ရက်နေ့ကဟော့ပြောခြင်းနဲ့ပတ်သက်ပြီးရန်ကုန်တိုင်းသံဃာနိုင်ငံအဖွဲ့ကဥဝီရသူကိုအော်ဝါဒပေးဖို့ဖိတ်ခေါ်ထားပါသေးတယ်။မနေ့ကညပိုင်းမှာဥဝီရသူစီမန္တလေးရဲတပ်ဖွဲ့ကတွားရောက်ခဲ့ပြီးမဲ့ဆရာတော်နဲ့မတွေ့ခဲ့ရပဲဆရာတော်ရဲ့ဝေယဝိဆာကိုဆောင်ရွက်ပေးနေတဲ့ဆရာတော်တပါးနဲ့သာတွေ့ခဲ့ရပြီးတော့ရန်ကုန်တိုင်းသံဃာမဟာနဂါဆရာဩဇာခံယူဖို့သွားတယ်လို့လည်းသူကပြောလိုက်ပါတယ်။ဆရာတော်ဥရသူရဲ့ဟော့ပြော့ချက်တွေဟာပုဂ္ဂိုလ်ရေးတိုက်ခိုက်မှုတွေသာဖြစ်ပြီးတမတော်သားတွေကိုမျက်စောဖျားနဲ့နှိုင်းတာဟာတမန်တရသင့်တယ်လို့သဟာယဆရာတော်ဥအင်ဒဝန်တာကမင်းပါတယ်ပုံမှန်124ကဟာရဲအရေးမပိုင်တဲ့ပုံမှန်ဖြစ်ပြီးအစိုးရကိုမုံထအောင်သတိမဟုတ်မလေးစားအောင်ပြုလုပ်အထုံးမှုလုံးစုံမှုဖြစ်တဲ့အတွက်ကြောင့်ပြမှုတင်ချရင်ငွေရန်ဖြစ်စီထောင်နှံတသက်တကျွန်းဖြစ်စီချမှတ်နိုင်တဲ့ပုံမှာဖြစ်ပါတယ်
။ဂျပန်နိုင်ငံကာဝါဆာကီမြို့က2ဦးသေဆုံးပြီး18ဦးဒဏ်ရာရခဲ့တဲ့အင်ကန်နဲ့ဓာတ်နဲ့တိုက်ခိုက်မှုမှာဓာတ်နဲ့လိုက်ခုတ်သူလို့တန်းရရှိသူရဲ့နေအိမ်ကိုဗုဒ္ဓဟူးနေ့ကရဲတွေဝင်ရောက်ရှာဖွေခဲ့ပါတယ်။ဒဏ်ရာရသူတွေထဲက16ယောက်ဟာကလင်းငယ်တွေဖြစ်ပြီးသေဆုံးသူတွေထဲမှာအသက်17နှစ်အရွယ်ကျောင်းသူလေးပါနေတာကြောင့်ဂျပန်ကျောင်းတွေကကလင်းငယ်တွေရဲ့လုံခြုံရေးအတွက်စိုးရိမ်မှုတွေတိုးလာစေပါတယ်။ဓာတ်နဲ့တိုက်ခိုက်ခံတဲ့ကျောင်းသူလေးတွေရဲ့ကျောင်းကိုတော့ဒီသတင်းပတ်ထက်လုံပိတ်ထားပါတယ်။
ဩစတြေးလျနဲ့အိန္ဒိယနိုင်ငံတို့မှမကြသေးမီကပြန်လည်အရွေးခံခဲ့ရတဲ့လက်ရှိဝန်ကြီးချုပ်တွေဟာတရုတ်နိုင်ငံဆိုင်ရာမူဝါဒတွေကိုယခင်အတိုင်းပဲဆက်လက်ကျင့်သုံးတော့ဖို့ရှိနေပါတယ်။ဩစတြေးလျနိုင်ငံမှာဝန်ကြီးချုပ်စကော့မော်ရီဆန်ပြန်လည်အနိုင်ရခဲ့တယ်လို့နရင်ဒရာမိုဒီဟာလည်းအိန္ဒိယနိုင်ငံမှာမဲပြတ်သက်နိုင်ရခဲ့တာပါ။တရုတ်နိုင်ငံဟာအမေရိကန်နဲ့ဖြစ်နေတဲ့ကုန်သွယ်ရေးစစ်ပွဲ Huawei ကုမ္ပဏီပြဿနာတရုတ်တောင်တရုတ်ပင်လယ်အငင်းပွားမှုကဘလန်စီမံကိန်းစာရကိစ္စတွေမှာဩစတြေးလျနဲ့အိန္ဒိယရဲ့ထောက်ခံမှုကိုသိလူချင်းကြပါ အထူးသဖြင့်တရုတ်ပြည်ကွန်မြူနစ်ပါတီအနေနဲ့ကမ္ဘာပေါ်မှာဩဇာလွှမ်းမိုးနိုင်မှုအတွက်ဒီမိုကရေစီနိုင်ငံတွေရဲ့ထောက်ခံမှုရရှိရာလွန်စွာအလေးအနက်ထားတဲ့ကိစ္စဖြစ်ပါတယ်။ဥပမာပြောရင်ဥရောပကဂရိနိုင်ငံဟာစီးရင်နံပါတ်ရဲ့အတွက်သူတို့စီရဲ့အထောက်ခံမှုရအောင်တရုတ်ကငွေကြေးအမြောက်များပုံအောင်ဆုံးဆွဲထားတာလည်းဖြစ်ပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာကျောင်းဦးကြီးရဲ့လိင်မှုဆန်ရဆော်ကားမှုခံရတယ်လို့တိုင်ကြားခဲ့တဲ့ဆယ်ကျော်သက်ကျောင်းသူလေးကိုမီးရှို့တပ်ဖို့စ조사မှုမှာပါဝင်နေသူ16ဦးကိုဘင်္ဂလားဒေ့ရှ်ရဲတွေကဗိုလ်တပ်ဦးနေမှာတရားဆွဲဆိုလိုက်ပါတယ
်
ဂျာတာပရင်းနဲ့မနက်ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကျော်စန်းသားနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးသွားကြတာပါရှင်အခုသတင်းလွှာတွေစက်တိုက်နာဆင်ကြရပါမယ်2016အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နှာရှက်မှုရှိမရှိဆိုတာအပြင်တရားရေးမှာသမ္မတဒေါ်နယ်ထရမ့်ဝင်ရောက်ဆွတ်ဖက်မှုရှိမရှိစုံစမ်းစစ်ဆေးဖို့2019ခုနှစ်မှာတာဝန်အပေးခံခဲ့ရတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကသူ့ရဲ့စုံစမ်းစစ်ဆေးမှုမှာသမ္မတကိုအရေးယူဖို့စ조사ခဲ့ခြင်းမရှိတာဟာအမေရိကန်ဥပဒေအရလုတ်ပိုင်ခွင့်မရှိတဲ့အတွက်ဖြစ်ကြောင်းနဲ့ဒီလိုအရေးမယူနိုင်ပေမဲ့သမ္မတအနေနဲ့ရာဇဝတ်မှုမကျူးလွန်ဘူးလို့ယူဆလို့မရတဲ့အကြောင်းပြောပါတယ်အပြည့်စုံကိုတော့ Jeff Custer ရဲ့သတင်းလွှာကိုအခြေခံပြီးဒေါခင်မျိုးသက်ပြောပြမှာပါရှင်
။ Washington DC မှာရှိတဲ့တရားရေးဝန်ကြီးဌာနမှာ Robert Mueller ကသူ့ကိုပေးအပ်ခဲ့တဲ့တာဝန်ကိုဘယ်လိုထမ်းဆောင်ခဲ့တယ်ဆိုတာကိုတင်ပြရင်းအခုလိုပြောကြလိုက်တာဖြစ်ပါတယ်။ American ပြည်ထောင်စုရဲ့2016သမ္မတရွေးကောက်ပွဲမှာ Russia ကဂျာဝင်နှောက်ယှက်ဖို့ကြိုးစားမှုရှိပြီးရှိသူဘယ်လိုအလေးနက်ထားပြီးစုံစမ်းစစ်ဆေးခဲ့တယ်ဆိုတာနဲ့သူ့ရဲ့တာဝန်ဝတ္တရားလှုပ်ဆောင်မှုတွေကိုအခုလိုရှင်းပြခဲ့တာပါ။
As alleged by the grand jury in an indictment, Russian intelligence officers who were part of the Russian military
jury လူကြီးရဲ့တရားစွဲဆိုချက်အရဆိုရင် Russia စစ်တပ်ရဲ့အစိပ်အပိုင်းဖြစ်တဲ့ Russia ထောင်လိုင်းရေးအရာရှိတွေဟာကျွန်တော်တို့ရဲ့နိုင်ငံရေးစနစ်ကိုအပြင်းထန်တိုက်ခိုက်ဖို့စ조사နေတယ်လို့ဆွဆွဲထားပါတယ်။ဒါအပြင်သူတို့ဟာရှုပ်ထွေးလာတဲ့ကွန်ပျူတာ cyber နီးစနစ်ကိုသုံးပြီး Clinton မဲဆွဲအဖွဲ့ရဲ့ကွန်ပျူတာနဲ့ဂွန်ရက်တွေကိုဖောက်ထွင်းဖို့စ조사ခဲ့တယ်လို့လည်းဆွဲဆိုချက်မှာဖော်ပြပါတယ်။သူတို့ဟာကိုရီးကိုရာအချက်လက်တွေကိုခိုးယူခဲ့ပြီး WikiLeaks နဲ့ online ကအကောင့်တူတွေကနေတဆင့်အချက်လက်အမှားတွေကိုဖြန့်ဝေခဲ့ပါတယ်။သူတို့ရဲ့အခုလိုဖြန့်ဝေမှုဟာကျွန်တော်တို့ရဲ့ရွေးကောက်ပွဲမှာဝင်ရောက်နှောက်ယှက်ဖို့နဲ့သမရလောင်းအဖြစ်ပါဝင်ရှင်ပြိုင်သူကိုထိခိုက်စေဖို့အတွက်အချိန်ကြိုက်လှုပ်ဆောင်တာဖြစ်ပါတယ်
။သူ့ရဲ့အစိုးရခံစားမှာအပိုင်းနှစ်ပိုင်းပါဝင်ပြီးပထမပိုင်းကရွေးကောက်ပွဲမှာရုရှားရဲ့ဂျန်ဝင်နှောက်ယှက်ဖို့စ조사မှုတွေနဲ့ပတ်သက်ပြီးတည်တည်ချာချာဖော်ပြထားတာဖြစ်ကြောင်းလဲမော်လာကပြောပါတယ်။ဒုတိယပိုင်းမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လုပ်ရက်တွေအပါအဝင်စုံစမ်းစစ်ဆေးမှုတွေမှာသမ္မတကနှောက်ယှက်ဖို့စ조사မှုရှိမရှိတွေ့ရှိချက်တွေကိုဖော်ပြထားတာဖြစ်ကြောင်းလဲပြောပါတယ်။တရားရေးဌာနရဲ့မူဝါဒအရသမ္မတတဦးကိုသမ္မတတာဝန်ထမ်းဆောင်နေခြင်းအတွင်းဗဟုအစုအဆင့်မှာကျူးလွန်တဲ့ရာဇဝတ်မှုနဲ့တရားဆွဲဆိုခွင့်မရှိကြောင်းနဲ့ဒီချက်ကြောင့်ပဲသူနဲ့သူ့စုံစမ်းရေးအဖွဲ့ကသမရကိုတရားဆွဲဆိုဖို့အတွက်စ조사ခဲ့ခြင်းမရှိတာဖြစ်ကြောင်းလဲမော်လာကပြောပါတယ်။သမရထရမ့်ကတော့သူ့အနေနဲ့အမှားတစုံတရာလုပ်ခဲ့တာမရှိကြောင်းမော်လာကရှင်းရှင်းလင်းလင်းပြောခဲ့တယ်လို့ဗိုလ်တပ်ခုနေမှာသူ့ Twitter ကနေရေးပါတယ်။မော်လာရဲ့အစိုးရခန်းဆန်းတဲ့ပတ်သက်ပြီးဘာမှအပြောင်းအလဲမရှိကြောင်းနဲ့ American ပြည်တော်စုမှာအမှားကျူးလွန်ခဲ့ကြောင်းလုံလောက်တဲ့တက်တဲ့မရှိရင်ဒီလူဟာအဖြစ်ကင်းတယ်လို့ပြောဆိုခဲ့တဲ့အပြင်ဒီမှုဟာပိတ်လိုက်ပြီဖြစ်ပြီးကျေးဇူးတင်ကြောင်းပါရေးသားခဲ့တာဖြစ်ပါတယ်။ဒါပေမဲ့မော်လာကတော့သူ့ရဲ့စုံစမ်းစစ်ဆေးမှုကနေသမရမှာဘာအပြစ်မှမရှိဘူးလို့ပြောခဲ့တာမဟုတ်ကြောင်းလဲရှင်းရှင်းလင်းလင်းပြောကြားခဲ့တာပါ။
And as set forth in the report after that investigation if we had had
စုံစမ်းစစ်ဆေးမှုလုပ်ခဲ့ပြီးတဲ့နောက်ထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာတကယ်လို့သမရကဘာရာဇဝတ်မှုမှမကျူးလွန်ခဲ့ဘူးလို့ရှင်းရှင်းလင်းလင်းယုံကြည်ခဲ့ရင်ဒါကိုကျွန်တော်တို့ထည့်ရေးခဲ့မှာပါ
။ရာဇဝတ်မှုကင်းဆိုင်ရာလက်ရှိတရားရေးစနစ်ထက်တာဝန်ထမ်းဆောင်စေသမရကိုတရားဝင်တရားဆက်ဆိုနိုင်မယ့်လုပ်ငန်းစဉ်တွေအမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေမှာလိုအပ်နေတယ်လို့လည်းမော်လာကပြောပါတယ်။အောက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျယ်ရီနက်တလာကလည်းတကယ်လို့သမရတဦးကအမှားယွင်းလုပ်လာနိုင်ခြင်းရှိတယ်ဆိုရင်တုံ့ပြန်ဆောင်ရွက်ဖို့အတွက်ကွန်ဂရက်လွှတ်တော်ရဲ့တာဝန်ဖြစ်လာပြီလို့ဗိုလ်တပ်ခုနေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါအပြင်နယူးယောက်ပြည်နယ်ဒီမိုကရက်အမတ်ဖြစ်တဲ့အောက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌနက်ဒလာကသမရကိုတရားဆက်ဆိုရင်းနဲ့ပတ်သက်ပြီးနီလန်အလုံးကိုလမ်းဖွင့်ထားတယ်လို့နယူးယောက်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုသတိပေးခဲ့ပါတယ
် With respect to impeachment question at this point all options are on the table
သမရကိုတရားဆက်ဆိုရင်းမေးခွန်းတွေနဲ့ပတ်သက်ပြောရရင်ကျွန်တော်တို့ဟာရွေးချယ်စရာနီလန်အလုံးကိုလမ်းဖွင့်ထားပြီး
ဘာကိုမှခြံထားမှာမဟုတ်ပါဘူးသမ္မတ ထရမ့်ကဂျာဝန်နောက်ဆက်မှုမရှိဘူးတရားရေးမှာသူဝင်ဆွတ်ဖက်မှုမရှိဘူးသူ့မှာအပြစ်လုံးဝမရှိဘူးလို့ပြောနေတာဟာလိန်ညာနေတာဖြစ်ကြောင်း American ပြည်သူတွေကိုအထူးစုံစမ်းရေးမှုမူလာကဒီကနေ့ပြတ်ပြတ်သားသားနဲ့ရှင်းရှင်းလင်းလင်းခြောက်ပြလိုက်တာဖြစ်ပါတယ
်လှတ်တော်ရှေ့မှာမွန်လလာရောက်ထွက်ဆိုမှုစူးစမ်းမှုတွေနဲ့ပတ်သက်ပြီးသူထုတ်ပြန်ထားတဲ့အစီရင်ခံစားချက်ပို့ပြီးသူ့မှာထွက်ဆိုစရာဘာမှမရှိဘူးလို့မွန်လကပြောကြခဲ့တယ်လို့သူ့ရဲ့အစီရင်ခံစားဟာသူ့ရဲ့ထွက်ဆိုချက်ပဲဖြစ်ကြောင်းလည်းပြောပါတယ်ဒါအပြင်သူ့ရဲ့စုံစမ်းစစ်ဆေးမှုလုပ်ငန်းစဉ်တွေပြီးဆုံးပြီဖြစ်ပြီးသူဟာဒီသတင်းပတ်ထဲမှာပဲအစိုးရအမှုထမ်းယာရုကနေအနားယူတော့မှာဖြစ်ကြောင်းလည်းမွန်လာကပြောပါတယ
်ဒေါက်ခင်မျိုးသက်ပြောပြသွားတာပါရှင်မနေ့ကဗုဒ္ဓဦးနေမှာနိုင်ငံတကာလွတ်ငြိမ်းချမ်းသာ권အဖွဲ့ AN ကထုတ်ပြန်တဲ့ရခိုင်ပြည်ပခဆိုင်ရာအစီရင်ခံစာပေါ်မှာ AI နဲ့တက်မရော့ဘက်ကဘလို့ပြောဆိုကြတယ်ဆိုတာတွေကိုတော့မတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်ရှင
်မက်ရှလ29ရက်နေ့မနေ့ကထုတ်ပြန်တဲ့ AI အဖွဲ့ရဲ့ရခိုင်ပြည်နယ်ကလူခွင့်ရေးဆိုင်ရာအစီရင်ခံစာမှာ AA ရခိုင်လက်နက်ကိုင်တပ်ဖွဲ့ကိုနှိမ်နင်းမှုမြန်မာအစိုးရကအမိန့်ထုတ်ပြီးနောက်ပိုင်းမြန်မာစစ်တပ်ကနောက်ထပ်ဖိနှိပ်ရက်စက်တဲ့ပြစ်မှုတွေကိုဆက်ပြီးကျူးလွန်ခဲ့တယ်လို့ထောက်ပြထားပါတယ်။လွန်ခဲ့တဲ့နှစ်တွေကရိုဟင်ဂျာမွတ်စလင်တွေပေါ်ဖိနှိပ်နှင်းပတ်မှုတွေအတွက်တာဝန်ရှိတဲ့မြန်မာတပ်ဖွဲ့တွေဟာအခုတိုက်ပွဲတွေမှာလည်းဆက်လက်ပြီးစစ်ရာဇဝတ်မှုကျူးလွန်နေကြောင်းတွေ့ရှိရတယ်လို့နောက်ထပ်တပ်ဖွဲ့တွေထပ်ပြီးဆေလွတ်တဲ့အထက်တာဝန်ရှိသူတွေထဲမှာထိတ်တန့်စစ်ဘိုလ်ချုပ်ကြီးတွေပါဝင်နေတယ်ဆိုတာကို AI ရဲ့စုံစမ်းတွေ့ရှိချက်တွေကညွှန်ပြနေတယ်လို့အစီရင်ခံစာကဆိုပါတယ်။ဒါပေမဲ့မြန်မာစစ်တပ်ဘက်ကတော့ AI ရဲ့အစီရင်ခံစာပါဆွဆွဲချက်တွေကိုညှင်းပယ်ခဲ့ပြီးရခိုင်ပြည်နယ်တွင်းစစ်စင်ရေးတွေမှာစစ်ရေးအရသာပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်။ရခိုင်ပြည်နယ်စစ်စင်ရေးတွေမှာမြန်မာစစ်တပ်ဟာနိုင်ငံတကာဥပဒေလုံထုံးလုံနည်းတွေကိုနားမလည်ပဲအရက်သားတွေကိုပြစ်မှတ်ထားအင်အားသုံးနှိမ်နင်းနေပြီးဒါဟာစစ်ရာဇဝတ်မှုကျူးလွန်တဲ့အထောက်အထားတွေဖြစ်ကြောင်း AI နိုင်ငံတကာလူငယ်ချမ်းသာ권အဖွဲ့အာရှပစိဖိတ်ဆိုင်ရာတာဝန်ခံ Francisco Bancosmi က VOA ကိုပြောပါတယ်
Myanmar military that doesn't understand human rights principles and is not abiding by international human rights law. So in this case we highlight how
နိုင်ငံတကာလူ့အခွင့်အရေးဥပဒေနဲ့အညီလိုက်နာရမယ်လူ့အခွင့်အရေးဆိုင်ရာစီးပင်းစည်းကမ်းတွေကိုမြန်မာစစ်တပ်နားမလည်ဘူးဆိုတာတွေ့ရပါတယ်။ဒါကြောင့် AA ရခိုင်လက်နက်ကန်အဖွဲ့ကိုတုတ်ပြန်ရမှာအင်အားအလွန်ကျွံသုံးတဲ့အပြင်စင်စင်ငင်ငင်မလုပ်ပဲအရသားတွေကိုတပ်ဖြတ်တာရွာတွေပိတ်ဆို့ပြီးစေဝါတွေစာနာရိတ်ခါတွေနဲ့လူသားချင်းစာနာမှုအကူအညီတွေကိုဖျက်တောက်တာစတာတွေကိုမြန်မာစစ်တပ်ကကျူးလွန်ကြောင်းအခုအစီရင်ခံစာမှာအဓိကဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့အတိုင်းအဝန်းအလုံးကြီးပါဟာလူသားချင်းစာနာမှုအကူအညီတွေပေါ်မိခိုးရပ်တည်နေကြရတာပါ
။ဒါပြင်အစီရင်ခံစာအတွက်အချက်လက်စုံစမ်းကောက်ယူပြုစုတဲ့နေရာမှာ AI ဖွဲ့ကြီးကသတ်မှတ်ထားတဲ့စံချိန်စံနှုန်းဟာမြန်မာကျောင်းနဲ့လူခွေရေးချိုးဖောက်မှုတွေကိုနိုင်ငံတကာဥပဒေနဲ့အညီစုံစမ်းစစ်ဆေးသုံးသပ်ပြီးမှအစီရင်ခံတင်ပြတာဖြစ်တယ်လို့ Francisco Bancosmi ကပြောပါတယ်
The fact that we conducted 81 interviews, including 54 interviews on the ground in Rakhine State, we certainly reached out to the Myanmar
military. ဒီအစီရင်ခံစာအတွက်ရခိုင်ပြည်နယ်တွေကပဋိပက္ခတွေဖြစ်နေတဲ့နေရာတွေတွားပြီးတွေ့ဆုံမေးမြန်းမှု54ချိန်အပါအဝင်စုစုပေါင်းတွေ့ဆုံမေးမြန်းမှု82ခုပြုလုပ်ခဲ့ပါတယ်။နောက်ပြီးဒီအစီရင်ခံစာမှာမြန်မာစစ်တပ်ရဲ့သဘောထားရည်တည်ချက်တွေထည့်သွင်းဖော်ပြဖို့မကြသေးခင်ကပဲတက်ဆိုင်ရာစစ်ဘက်တာဝန်ရှိသူတွေကို AI ကဆက်သွယ်မေးမြန်းခဲ့ပါတယ်ဒါပေမဲ့လူအခွင့်အရေးမှတ်တမ်းအချက်အလက်တွေနဲ့ပတ်သက်လို့သူတို့ရဲ့ရည်တည်ချက်ကိုပြောဆိုလို့စိတ်မရှိတာလူအခွင့်အရေးဆိုင်ရာကိစ္စရပ်တွေကိုလူမှုအဖွဲ့အစည်းတွေကအပြုသဘောဆောင်ထောက်ပြတာကိုလက်ခံလို့စိတ်မရှိတာစတဲ့မြန်မာစစ်တပ်ရဲ့သဘောထားကိုတွေ့ရပါတယ်
ဟုတ်ကဲ့ဒါဆိုလို့ရှိရင်ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေအတွက်အခုလို AI နဲ့ HRW အဖွဲ့တွေကထောက်ပြထားတဲ့အစီရင်ခံစာတွေအတွက်စုံစမ်းစစ်ဆေးဖို့မြန်မာစစ်တပ်ကကော်မရှင်ဖွဲ့ထားတဲ့အပေါ်မှာရောဘယ်လိုမြင်ပါလဲရှင
် The military commission that was founded to investigate what happened in 2 years ago is a joke I don't think
ငွေနဲ့နည်းကြောကဘာတွေဖြစ်ခဲ့တယ်ဆိုတာစုံစမ်းစစ်ဆေးဖို့ဆိုပြီးစစ်တပ်ကနေကော်မရှင်ဖွဲ့စည်းခဲ့တဲ့ဆိုတဲ့ကိစ္စကဟာတပြက်လုံးတစ်ခုလို့မြင်ပါတယ်ဒီကော်မရှင်အနေနဲ့လွတ်လွတ်လပ်လပ်မြင့်မြတ်တတာနဲ့လုံနိုင်မယ်လို့မမြင်ပါဘူးနောက်ပြီးဒီကော်မရှင်အပေါ်နိုင်ငံတကာအတိုင်းအဝန်းကယုံကြည်မှုလည်းမရှိကြပါဘူ
းရခိုင်ပြည်နယ်အတွင်းစိုးဝါးလာတဲ့လူခွေရေးချိုးဖောက်မှုတွေကိုတားဆီးနိုင်ဖို့နိုင်ငံတကာအနေနဲ့ပြက်ကွက်နေတာကြောင့်ဒီပြဿနာကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုအမြန်ဆုံးလွှဲပြောင်းပေးတဲ့လို့ AI ရဲ့အစီရင်ခံစာမှာအကြံပြုထားပါတယ်။ဇန်နဝါရီလ၄ရက်နေ့လွတ်လပ်ရေးနေ့မှာ AA ရခိုင်တပ်ဖွဲ့က ရခိုင်ပြည်နယ်မှာရှိတဲ့ရဲကင်းစခန်းတချို့ကိုစီးနင်းတိုက်ခိုက်ခဲ့ပြီးတဲ့နောက်မြမဆူရရဲ့ခွင့်ပြုချက်အရစစ်တပ်ကလိုက်လံချေမှုန်းတဲ့စစ်စင်ရေးအတွင်းဥပဒေမဲ့တပ်ဖြတ်မှုဖမ်းဆီးမှုညှဉ်းပန်းနှိပ်စက်မှုတွေပါဝင်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့အေအေလက်နက်ကိုင်တပ်ဖွဲ့ဘက်ကလည်းအရက်သားတွေကိုဖမ်းဆီးတာပါဝင်လူခွင့်ရေးချိုးဖောက်မှုတချို့ရှိခဲ့ကြောင်းလည်းအစင်ခန်းစာမှာဖော်ပြထားပါတယ်ရှင်
မင်းဂျန်နိုင်ပြပြသွားတာပါရှင်။ရခိုင်ပြည်နယ်အတွင်းမှာအစိုးရတပ်နဲ့ရခိုင် AA လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေမပြတ်ဖြစ်နေသလို AA အဖွဲ့နဲ့ပတ်သက်တဲ့ဆိုတော့မတင်ကာမှုနဲ့ဒေသခံတချို့ကိုစစ်တပ်ကဖမ်းဆီးစစ်ဆေးနေတာတွေရှိတယ်လို့လည်းဒေသခံတွေကပြောကြပါဗျ။ဒီအကြောင်းကိုတော့ကိုနိုင်ကွန်းအိမ်ကစုံစမ်းမေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရသိတောင်နဲ့ဗူဒီတောင်မြို့နယ်အစပ်ဘက်မှာမနေ့ကညဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်။
မေလ28ရက်ည7:00နာရီမှာဒီရသေးတောင်နဲ့ဘူးဒီတောင်ကြားအဲ့ဒီရသေးတောင်မြို့နယ်တက်ပြီးရိုက်လာတဲ့ဒီဘူးဒီတောင်မြို့နယ်ဘိုင်းကောင်ရောက်လာမှာဒီကိတိုက်ခိုက်မှုဖြစ်ခဲ့တာရှိတယ်။အဲ့ဒီမှာအထူးခဲ့ကြားဆုံးတော့ဒီအုတ်တိမတိရသေးဘူးကြား
။မနေ့ကတရက်သေးမှာပဲစိုက်ပွဲဖြစ်ပွားတာမှရှိပြီမဲ့ရသေးတောင်ပုံလကျွန်းကြောက်တော်မြို့နယ်ဘက်မှာမြမသမ္မတော်ကနေလက်နက်ကြီးတွေနဲ့600လောက်တောက်လျှောက်ပစ်ခတ်ခဲ့တယ်လို့ခိုင်တုခကဆိုပါတယ်။တမရဒရင်မှပြန်ကြားရေးတွင်းမှုဘုံမှုရုပ်စုံမင်းထွန်းကတော့မနေ့ကကြောက်တော်မြို့နယ်အဆက်မှာတိုက်ပွဲငယ်ဖြစ်ပွားခဲ့ပြီးတမရအနေနဲ့ပြီးခဲ့တဲ့ရက်ကတိုက်ပွဲဖြစ်ပွားခဲ့တဲ့ပလဲဝမြို့နယ်ဘက်မှာနေမည်ရှင်းလင်းရေးလှုပ်ဆောင်နေစေလို့ပြောပါတယ
်။နေ့ကတော့ကျွန်တော်ရေးဆွဲရုပ်ဖက်မှာတော့နောက်ဖက်မှာတော့ဖြစ်ကြတာတိုက်ပွဲတော့တင်းထန်တာမဟုတ်ပါဘူး။နေ့ကကျွန်တော်ဟိုဘက်ပလဲဝမြောက်ချမ်းဘက်မှာပဲရင်းတနည်းရတိုက်ပွဲဖြစ်တဲ့နေရာတွေမှာပဲကျွန်တော်ရှင်းလင်းတာလို့ဖြစ်တယ်။
မေလ26ရက်နေ့မနေ့ပိုင်းကမြမသမတော်ကိုတင်ဆောင်လာတဲ့ဆက်လေးကိုကလသာမြစ်ကမ်းမှာအေအေဘက်ကပြစ်ခတ်တိုက်ခတ်ခဲ့တာဖြစ်ပြီးနုံဘူးကျေးရွာဘက်မှာလည်းနှစ်ဖက်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။ဒီဖြစ်တဲ့တိုက်ပွဲတွေမှာအရာရှိတွေပါဝင်သမတော်ဘက်က35ဦးကြာဆုံးခဲ့တယ်လို့ရခိုင်တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။အေအေဘက်ကပြစ်ခတ်မှုကြောင့်ကလသာမြစ်တွင်သမတော်ကနေစီနင်းလာတဲ့ဆက်လေးနှိမ့်ညွတ်ခဲ့တာကြောင့်ဒေသုံးသူတွေရဲ့ရုပ်လောင်းကိုရှာဖွေနေစေလို့ဒေသခံကျေးရွာသားတွေကပြောပါတယ်။တမရဒရင်မှပြန်ကြားရေးတွင်းမှုကတော့ဒီတိုက်ပွဲတွင်တမရဘက်ကထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့ VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ညောင်ချောင်းကျေးရွာသားနှူးကိုဒီမနက်ပိုင်းမှာမြန်မာစစ်တပ်ကနေလမ်းပြဖြစ်ခေါ်ဆောင်သွားခဲ့ပါတယ်။ပစိုင်းဆယ်မှာငါးဖမ်းနေစဉ်တွင်မြန်မာစစ်တပ်ကနေလမ်းပြဖြစ်ခေါ်ဆောင်သွားတယ်လို့ခေါ်ယူခံရသူမောင်ရောင်ရဲ့ဇနီးဖြစ်သူဒေါ်နိုင်နိုင်အေးကပြောပါတယ
်။ဆောင်းနိုင်ချီလောင်းမှာကခေါ်တော့ပါတယ်ကျွန်မရောက်ကြဖို့တိုက်တဲ့ကပါတယ်သူတို့ကဘူးစားတဲ့နေရာတိပါတယ်အဲ့ဒါကဘာမှမကြားတိပါဘူ
းညောင်ချောင်းကျေးရွာသားနှူးဖြစ်တဲ့မောင်ရောင်းနဲ့မောင်တန်းကျော်တို့နှူးကိုလမ်းပြဖြစ်ခေါ်ဆောင်သွားပြီးမွန်လွယ်ပိုင်းမှာပြန်လည်လွတ်မြောက်လာတယ်လို့ညောင်ချောင်းကျေးရွာအုပ်ချုပ်ရေးမှူးဦးတန်းအေးကပြောပါတယ
်မောင်တန်းကျော်နဲ့ဟာမောင်ရောင်းကညာဟာသူကနှစ်နာရီလောက်မှပြန်လာတာဟိုကမင်းမြတ်တော့ပါတော့ရှိတာဘို့သူတို့လမ်းပြဖြစ်ခေါ်သွားတာဗျသမရနေရာရောက်တာနဲ့သူတို့ပြန်လာတာလည်းဖြစ်တာဗျာ
မြမတမရော်နဲ့ရခိုင်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေမှုတွင်ဒေသခံကြေးရွာသားတွေကိုတမရော်ကနေအေအေနဲ့ဆက်သွယ်နေတယ်ဆိုပြီးဟန်စီရေးယူမှုတွေလည်းလှုပ်ဆောင်နေပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလကဗူဒီတောင်မြို့နယ်တရက်ပြင်ကြေးရွာအုပ်ချုပ်ရေးမှူးဦးမောင်တန်းလှိုင်ပါဝင်ကိုသေးအောင်အလဲချောင်းကြေးရွာကဦးအောင်ထွန်းစိန်တို့ကိုအေအေနဲ့ဆက်သွယ်မှုတန်တရားနဲ့စစ်တပ်ကနေဖမ်းဆီးထိန်းသိမ်းထားခဲ့ပါတယ်။ဒီထဲမှာတရက်ပြင်ကြေးရွာအုပ်ချုပ်ရေးမှူးဦးမောင်တန်းလှိုင်နဲ့အလဲချောင်းကြေးရွာသားဦးအောင်ထွန်းစိန်တို့နှူးကိုမနေ့ကပြန်လှုပ်ပေးခဲ့ပြီလို့ပူရီတောင်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကပြောပါတယ
်။လေးရောက်ခန့်ထားတာအကုန်လုံးပြောင်းမှာလေးရောက်နဲ့ပြောရကျန်တယ်။တက်တက်ဖဲပြီးမှဟိုရေးကိုအဲ့တင်ရေးကတရားစည်းတာ။ဒီဆိုတာကနေချောက်ရေးဒါလည်းတက်ကပါပဲ။အခုအချိန်မျိုးနဲ့တယောက်ကတော့လွတ်တယ်ပေါ့လေ
။ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကပူရီတောင်မြို့နယ်တရက်ပြင်ကျေးရွာနီးမြမတမတော်နဲ့အေအေရခိုင်လက်နက်ကင်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးသူတို့တွေကိုအေအေနဲ့ဆက်နွယ်နေတဲ့ဆိုတဲ့မတင်ကမှုနဲ့ဖမ်းဆီးသွားတာဖြစ်ပြီးမနေ့ကနှစ်ယောက်ပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်။ပြီးခဲ့တဲ့မေလဆန်းကတမတော်ကနေရတိတောင်မြို့နယ်ကြောက်တန်းရွာကိုဝိုင်းပါပိတ်ဆို့ပြီးရွာသား300နီးပါးကိုစစ်ဆေးခဲ့ရမှာအေအေဖွဲ့တို့တန်တရားရှိသူရှိဦးကိုဖမ်းဆီးထိန်းသိမ်းထားပါတယ်။အလားတူကြောက်တော်မြို့နယ်တွင်မှလည်းအေအေဖွဲ့တို့မတင်ကမှုနဲ့လူ10ဦးကျော်ကိုစစ်တပ်ကနေဖမ်းဆီးပြီးတရားစွဲဆိုထားပါတယ်။တမရော်နဲ့ရခိုင်တပ်တော်တို့တိုက်ပွဲတွင်အရသားတွေထိခိုက်ဒေဆုံးမှုတွေရှိနေသလိုအေအေနဲ့ပတ်သက်တဲ့ဆိုပြီးဖမ်းဆီးတရားစွဲဆိုခံရမှုတွေလည်းများပြားနေပါတယ်။စီရေးပတိပကတွင်ဒေသခံရွာသား4000ကျော်ဟာလည်းစစ်ဘေးတိမ်းရှောင်နေရပြီးစားတောက်နေထိုင်ရေးမှအခက်အခဲတွေနဲ့ကြုံတွေ့နေရပါတယ်ခင်ဗျာ
။ကိုနိုင်ကိုရင်ပြောပြသွားတာပါရှင်။မေလ28ရက်နေ့မနေ့ကဂျပန်နိုင်ငံ Kawasaki Myoga Mularan Jana Ma Da Thu Mu Atwin Te Song Khe Tu Tiao Ha Myama Saka Kaung Kaung Pyo Rat Bi Myama Yi Jwan Chin Tu Japan Tantaman Mr. Satoshi Oyama Phit Par De Tu Ha Japan Myama Sat San Yi Tu Tet Kaung Mwa Saung Ywet Khe De Atwet Japan Pi Tu Atwet Yo Myama Pi Tu Re Atwet Ba Song Shou Mu Tu Khu Phit De Lo Japan Nai Ngan Saiya Myama Tan Yong Ga Tadin Thauk Pyan Tha Ba De Di Chang Ko Yan Min Thon Ga Pyo Pya Ba Ma Shin
Tokyo Myo Ni Kawasaki Myo Caritas Katle Mularan Chaung Ni Ma လူတအူးကအရှေ17လက်မှရှိဌာနလက်ကန်ဆောင်ပြီးចောင်းသူចောင်းသားတွေကိုတိုက်ခတ်ခဲ့ရမှာ17နှစ်အရွယ်ဟာနာကိုကိုရီပါရှင်မြေကြီးမင်းကလေးတအူးနဲ့အသက်30ကိုနှစ်အရွယ်မစ္စတာဆတ်တိုချီအိုယာမာတိဆုံးခဲ့တယ်လို့တခြားဆက်ခွန်အုပ်လက်တန်းရရှိခဲ့ပါတယ်အသက်50နှစ်အရွယ်ရှိတဲ့ဓာတ်တို့အကြံပေးတိုက်ခတ်သူရူချီအီဝါဆာကီဟာလည်းသူ့လက်ပင်သူထိုးပြီးအဆုံးစီရင်ခဲ့တယ်လို့ဂျပန်အာဏာပိုင်တွ
ခံရသူတွေထဲမှာလူမမဲ့ကလေးငယ်တွေပါဝင်နေတာကြောင့်ဒါဟာနာကြီးစရာနဲ့မခံကြည့်မခံတာဖြစ်စရာကောင်းတဲ့အဖြစ်အပျက်တစ်ခုပါ။တည်ဆုံသူတွေအတွက်ကျွန်တော်ဆုတောင်းပေးနေသလိုသူတို့ရဲ့မိသားစုအတွက်လည်းဝမ်းနည်းစကားပါခြင်းပါတယ်
။ဆတ်မာရန်ကျောင်းသူဟာနာကိုကူရီပါချီနဲ့အတူတည်ဆုံခဲ့ရတဲ့မစ္စတာဆတ်တိုချီအိုယာမာဟာသူ့ရဲ့ကလေးကိုကျောင်းပို့ဖို့အတွက်ဓာတ်ထုတ်ခံခဲ့ရတာပါ။သူကမြန်မာစကားကောင်းကောင်းပြောရတဲ့လို့မြန်မာအရေးကြမ်းကျင်သူတူလည်းဖြစ်ပါတယ်။လက်ရှိဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကလက်ထောက်ညင်ကြားရေးမှူးတူလည်းဖြစ်ပါတယ်။သူတည်ဆုံရတာနဲ့ပတ်သက်ပြီးဂျပန်နိုင်ငံရဲ့ဝန်ကြီးတာရိုကန်နိုကသူဟာပါရမီရှင်မြန်မာအရေးကြွညင်သူတူဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာဂျပန်တာဝန်မှတာဝန်ထမ်းဆောင်ခဲ့ပူးကြောင်းနဲ့ဂျပန်နိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာတန်တမာရေးကိစ္စရပ်တွေမှာဥဆောင်မဲ့သူတူဖြစ်မျှော်လင့်ထားခဲ့ကြောင်းလည်းပြောပြပါတယ်။မစ္စတာအိုယာမာရဲ့တခြားအထက်လူကြီးတူဖြစ်ခဲ့ပူးသူတူကတော့သူတည်ဆုံမှုဟာဂျပန်နိုင်ငံရဲ့တန်တမာရေးကိစ္စရပ်တွေကိုထိခိုက်စေမှာဖြစ်ကြောင်းဂျပန်နိုင်ငံရဲ့ဝန်ထမ်းအားမှမြန်မာရေးရာတာဝန်ခံဝန်ထမ်းနှစ်ဦးသာရှိပြီးအိုယာမာရဲ့ဌာနခွဲဟာအမြဲအလုပ်များနေလေရှိကြောင်းလည်းပြောပါရယ်ဆတ်တူရှိအိုယာမာဟာ2013ခုနှစ်တုန်းကမြန်မာဒီမိုကရေစီကောင်ဆောင်ဒေါအောင်ဆန်းစုကြည်ဂျပန်နိုင်ငံကိုချစ်ချည်ရေးခီးသွားခဲ့စဉ်ကနေ2014ခုနှစ်မှာဂျပန်နိုင်ငံရဲ့ဝန်ကြီးဖူမီယိုကီရှိဒာမြန်မာနိုင်ငံဝန်လာရောက်ပြီးဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ရမှာဇာတ်ကြံအဖြစ်ဆောင်ရွက်ခဲ့သူဖြစ်ပါရယ်တည်ဆုံသူအိုယာမာဟာမြန်မာဂျပန်ရင်းနှီးမှုနဲ့နိုင်ငံအကျိုးအတွက်ကြိုးပမ်းဆောင်ရွက်ပေးခဲ့သူဖြစ်သလိုဂျပန်မြန်မာယဉ်ကျေးမှုနဲ့ပြည်သူနေရအကြားဆက်ဆံရေးတိုးမြှင့်အောင်ဆောင်ရွက်ပေးခဲ့သူတန်တမန်ကောင်းဖြစ်တယ်လို့ဂျပန်နိုင်ငံတိုကျိုမြို့မြန်မာတိုင်ယုံရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံဆိုင်ရာဂျပန်သံအမတ်ကြီးအောင်တတ်တက်ရှိဟီဂူချီကလည်းအိုယာမာဟာရေချင်းပြည့်မီသူနှိမ့်ချဖို့ရသူပါရမီရှင်စားတဲ့စကလုံးတွေအားလုံးနဲ့အကျုံးဝင်သူဖြစ်ပြီးတိတ်ကိုအားကိုရသူဖြစ်တယ်လို့လည်းပြောပါရယ်။အိုယာမာနဲ့သူ့ရဲ့ဇနီးနှစ်ဦးစလုံးဟာတိုကျိုတက္ကသိုလ်နိုင်ငံခြားဘာသာဌာနကွဲကဖွဲ့ရခဲ့ကြပြီးဇနီးဖြစ်သူကလည်းမြန်မာအရေးကိုစိတ်ဝင်တစားသိရှိသူဖြစ်တယ်လို့ပြောပါရယ်။အိုယာမာကွယ်လွန်သားတာဟာဆုံးရှုံးမှုတစ်ခုဖြစ်တယ်လို့ဂျပန်မှာရှိတဲ့မြန်မာလူမှုအတိုင်းအဝန်းကခံယူကြကြောင်းတိုကျိုမြို့ကမြန်မာအရေးလှုပ်ရှားသူဦးကျော်ကျော်စိုးကပြောပါရယ
်။သူကအဲဒီကာဝါဆာကီမြို့မှာရှိတဲ့နိုပိုလီတိုဆိုတဲ့ယထာပူရနာမှာပူရီကမူလာရန်ကျောင်းဆောင်ကိုကျက်တက်ကလေးကြီးကျောင်းသွားတဲ့ဘတ်စကာကြီးရှိပါတယ်။အဲဒီဘတ်စကာကြီးမှာကလေးရဲ့နေကျောင်းသွားဖို့ဆိုရှင်မလာဆောင်ရတယ်။သူလည်းမှအဲ့နာမှာကလေးနာမှာရန်နေရပါတယ်။ဆေးစကန်စကန်ဆေးလောက်ပဲရှားမှာနောက်ကျောင်းနေပြီးတော့ဒါနဲ့ကိုယ်လုံးထိုးသွားလို့ဖြစ်ရပါတယ်။မရှိပါမဆုံးတော့။ဘယ်ဘာမှာကွန်မြူနတီနဲ့လည်းဒီပြည့်စုံဆောင်မှုလာများတယ်လို့ဆိုတော့ကျွန်တော်ကွန်မြူနတီတိုင်းဝန်ကြီးရမှာလည်းပြည့်တွေ့မတရားလေးတွေ
အိုယာမာနဲ့လူမမဲចောင်းသားငယ်လေးတွေကိုဘာကြောင့်ဓာတ်နဲ့ထိုးရတယ်လဲဆိုတဲ့အကြောင်းရင်းကိုတော့အခုထိမသိရှိရသေးပါဘူး။ကာဝါဆကီမျိုးတာဝန်ရှိသူတွေကဓာတ်နဲ့လိုက်ထိုးသူအီဝါဆကီဟာအသက်80ကျော်အရွယ်ရှိအတော်နဲ့ဦးလေးတို့နဲ့ကပ်နေသူဖြစ်ကြောင်းသူအလုံးမလုတာကြာပြီဖြစ်ကြောင်းတူဦးနဲ့နေလေးရှိပြီးသူ့ရဲ့မိသားစုစီကယာဆွေကျူးလွန်နိုင်တဲ့တဲ့တခါမှမကြားရကြောင်းအခုအဖြစ်ပြက်ပေါ်အန်အော်တုံလုံးမိကြောင်းပြောပါရယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကကြာသပတေးနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ2440 51အပြင်လိုင်းလံမီတာ190 kHz 1595တို့ကနေနှာစင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနှာစင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကရေးသားထားတဲ့မြန်မာပြည်ချောင်းကောက်နှုတ်ချက်ဣရန်အသုံးအင်္ဂလိပ်သင်ကန်းစာကဦးကျော်စံတာရဲ့မြန်မာအရေးဆွေးနွေးကမ်းအစီအစဉ်မှာတော့
မျိုးချစ်စိတ်ဓာတ်နဲ့တိုက်မယ်ခိုက်မယ်တတ်မယ်ဖြတ်မယ်ဒီကလွဲလို့သူတို့မှအသိဉာဏ်သိရှိတာမဟုတ်ဘူးဥပမာဆိုရင်ဥနုခေကပေါ့ဗျာဒီပတ်စပလာအဖွဲ့တွေကနေပြီးတော့အမေရိကန်ကိုစစ်ကြည်ကြံရမယ်ပါညာနဲ့ဆိုပြီးတော့တခ
ါဒီမိုကရေစီကူးပြောင်းမှုနဲ့စိတ်ဓာတ်တော်လှန်ရေးအကြောင်းဥအောင်ခင်နဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြအမှဖြစ်ပါတယ်ရှင်စီစဉ်နောက်ပိုင်းမှာတော့သူယုံကြည်ရအစီအစဉ်ကိုလည်းနားဆင်နိုင်ကြပါတယ်အခုအရင်ဆုံးတော့ထိုင်းနိုင်ငံထဲမှာစိတ်ကြွဆေးပြား၄တန်းကျော်ဖမ်းမိတဲ့အကြောင်းကိုပြောပြချင်ပါတယ်မြန်မာနိုင်ငံကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့ဝပြည်နယ်ရဲ့တောင်ပိုင်းနဲ့မြောက်ပိုင်းတွေကထုတ်လုပ်တဲ့ဒစိမ့်နဲ့စိတ်ကြွဆေးပြားပေါင်း၄တန်းကျော်ကိုဗန်ကောက်မြို့နားမှာပိုင်ရှင်မဲ့ဖမ်းဆီးရခဲ့တဲ့အကြောင်းမေလ29ရက်နေ့မှာထိုင်းအာဏာပိုင်တွေရဲ့သတင်းစာရှင်းလင်းပွဲအတွင်ပြောသွားပါတယ်။ဒီဖမ်းမိတဲ့စိတ်ကြွဆေးပြားတွေရဲ့ကာလတန်ဖိုးအပြင်ဗန်ငွေတန်ပေါင်း800ကျော်ရှိပြီးထိုင်းနိုင်ငံကအခုလိုစွဲချက်တွေကိုတော့ဝမြောက်ပိုင်အဖွဲ့ကအမြဲညင်းဆိုလေးရှိတဲ့အကြောင်းထိုင်းအခြေစိုက်ဗီဒီယိုသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့ကနေကီလို200ကျော်ဝေးတဲ့နကွန်ဆဝိုင်းခရိုင်အတွင်းမှာမေလ26ရက်နေ့ကပိုင်ရှင်မဲ့စွန့်ပစ်သွားတဲ့စိတ်ကြွဆေးပြားပေါင်း4တန်း4သိန်းကျော်ကိုစာလိုက်အထုပ်24အိတ်နဲ့ရဲတပ်ဖွဲ့ကသတင်းအရရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းချင်းရိုင်ဒေသကနေစိတ်ကြွဆေးတွေတယ်ဆောင်လာတဲ့ကားတွေကိုဇက်တိုက်ဖမ်းဆီးနေတာကြောင့်ထိုင်းအလယ်ပိုင်းနကွန်ဆဝိုင်းထိရောက်ရှိလာပြီဖြစ်တဲ့စိတ်ကြွဆေးတွေတယ်ဆောင်လာတဲ့ကားဟာသက်မတည့်ရတော့ပဲအခုလိုမျိုးလမ်းဘေးမှာစွန့်ပစ်ပြီးကားမောင်းပြေးကြတာလို့ဆိုပါရယ်အဝေးပြေးလမ်းမပေါ်မှာတက်ဆင်ထားတဲ့ CCTV ရုပ်သံတွေကိုစစ်ဆေးပြီးတရားခံထိုင်းနိုင်ငံသားနှစ်ဦးကိုကန်ချနာပူရီခရိုင်မှာဖမ်းဆီးလိုက်ကြောင်းတရားခံတွေကိုစစ်ဆေးပြီးမှတော့ရဲချုပ်ချလန်ကီရဲ့စီဝရခံကသတင်းစာရှင်းလင်းပွဲအတွင်းမှာအခုလိုပြောဆိုသွားပါရယ်အဝါရောင်စိတ်ကြွစီအထုပ်နှစ်ထုပ်ကိုပြပြီးအနီရောင်တစ်စိမ့်နဲ့အပြန်ရောင်တစ်စိမ့်နှစ်ခုဟာဝါလူမျိုးစုသဘုံတောင်ပိုင်းနဲ့မြောက်ပိုင်းကထုပ်တဲ့စိတ်ကြွစီတွေဖြစ်တယ်ဆိုပြီးပြောဆိုသွားခဲ့တာပါကျွန်တော်တို့ဘူးရနေနေတက်ဖွဲ့တွေကပိုင်ရှင်မဲ့စွန့်ပစ်သွားတဲ့စိတ်ကြွစီပြားတွေရဲ့တရားခံတွေကိုသက်ဆိုင်ရာရဲတက်ဖွဲ့တွေနဲ့ပူးပေါင်းပြီးတရားခံတွေနေထိုင်နေတဲ့နေရာအထိလိုက်လံဖမ်းဆီးနိုင်ခဲ့ပါတယ်ခိုင်အစိုးရရဲ့ဘူးရစေဝါအပြည့်ရှင်းလင်းရေးစီမံချက်ဟာတကယ်ကိုထိရောက်အောင်မြင်နေတဲ့အကြောင်းရဲချုပ်ကပြောဆိုသွားခဲ့ပါတယ်ထိုင်းအနာပိုင်းတွေရဲ့ဆွဆွဲပြောဆိုချက်တွေနဲ့ပတ်သက်လို့တော့ဝါမြောက်ပိုင်းကတော့အမြဲလိုညင်းပယ်လေးရှိပါတယ်။ထိုင်းနိုင်ငံအတွင်းမှာပြီးခဲ့တဲ့6လအတွင်းမှာပဲစိတ်ကြွဆေးပြားအလုံးရေတန်းပေါင်း300ကျော်ဖမ်းဆီးနိုင်ခဲ့ပြီးအများစုကတော့ထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်နဲ့ထိစပ်နေတဲ့ချင်းရိုင်ခရိုင်ကပဲဝင်လာနေတာဖြစ်ကြောင်းကိုလည်းထိုင်းအနာပိုင်းတွေကပြောဆိုခဲ့ပါတယ်ရှင်။
မအေးအေးမှပြပြသွားတာပါရှင်အခုနားဆင်ကြရမယ့်ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြံသတင်းဆောင်ပါတွေကိုတော့မူလစာမရှင်တွေရဲ့အာပေါ်မပြက်ဦးကျော်စံတာနဲ့အတူကောက်နှုတ်စူးစီးတင်ပြထားပါရရှင
်လက်နက်တပ်ဆင်ပြီးအန်ဒီအမ်များတဲ့မြန်မာစစ်တပ်လက်နက်ဝဲထွက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ဂျိုးဖရီမန်ရေးတဲ့ဆောင်ပါကိုအိန္ဒိယနိုင်ငံထုတ် The Business Times မှာဖတ်ပါရယ်မြန်မာစစ်ဘုတ်ချုပ်တွေဟာရိုဟင်ဂျာမွတ်စလင်တွေကိုမြေလံစနစ်နဲ့မောင်းထုတ်ခဲ့တဲ့အတွက်တန်ခတ်ပိတ်ဆို့မှုတွေကိုရင်ဆိုင်နေရစေအခုတခါဗုဒ္ဓဘာသာဝင်ရခိုင်သဘုံနဲ့တိုက်ခိုက်ထိတွေ့ရင်လူခွင့်ချုပ်ပေါင်းမှုဆွဆဲကြတဲ့ဟာသူတို့ဘာမှပူပြီးများလာခဲ့တယ်လို့ဆိုပါတယ်။သို့တော်လည်းသူတို့နိုင်ငံရဲ့မဟာဗျူဟာအနေထားကြောင့်တခြားအစိုးရတွေကလက်နက်တွေကိုဈေးလျှော့ရောင်းပေးနေကြဆဲဆိုပြီးအဲ့ဒီနိုင်ငံတချို့ကိုနာမည်နဲ့ဖော်ပြီးဆက်လက်ရေးသားထားပါတယ်။တရုတ်ကတော့ကုလသမဂ္ဂမှမြန်မာကိုစံတမန်ရေးအရအကာအကွယ်ပေးတယ် SIPRI လို့ခေါ်တဲ့ Stockholm International Peace Research Institute ရဲ့ဆိုရမြန်မာနိုင်ငံကိုလက်နက်အများဆုံးထောက်ပံ့တဲ့နိုင်ငံဟာတရုတ်နိုင်ငံဖြစ်နေပြီး2013က2019အတွင်းမြန်မာနိုင်ငံကိုတင်သွင်းခဲ့တဲ့လက်နက်စုစုပေါင်းရဲ့68%ဟာဒီလိုဆီယာဖြစ်တယ်လို့ထောက်ပြထားပါတယ် ရုရှားနိုင်ငံကတော့မြန်မာနိုင်ငံရဲ့အဖော်ရွေဆုံးမိတ်ဆွေနိုင်ငံတွေကတနိုင်ငံဖြစ်ပါတယ်လို့ပြီးခဲ့တဲ့လကပဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကရုရှားရဟယင်စက်ရုံတစ်ခုကိုတွားရောက်စစ်ဆေးခဲ့တယ်လို့ရုရှားကောက်ကွေးဝန်ကြီးဆာဂျေရှိုပီဂူကလည်း2018 January လမှာမြန်မာနိုင်ငံကိုသွားပြီးတော့ SU-30 jet တိုက်လေယာဉ်တွေကိုရောင်းချဖို့စာချုပ်လက်မှတ်ရေးထိုးခဲ့တယ်လို့ဖော်ပြထားပါတယ်။နောက်အင်ဒီဂျင်တနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံကလည်းတရုတ်နဲ့အပြိုင်ပွဲမြန်မာနိုင်ငံအပေါ်ဩဇာလွှမ်းမိုးလိုတဲ့အတွက်ကာကွယ်ရေးအရာတူးမြင့်ဆက်ဆံပြီးရိုဟင်ဂျာပြည်နာကိုမျက်နှာလွှဲနေခဲ့တယ်လို့ဆိုပါတယ်။ကာကွယ်ရေးသုံးသပ်သူအန်သိုနီဒေးဗစ်ကတော့အိန္ဒိယနိုင်ငံဟာမြန်မာရေဒါအပေါ်အာရုံစူးစိုက်တယ်လို့ဆိုပါတယ်။2019 September လတုန်းကအိန္ဒိယဝန်ကြီးနရင်ဒရာမိုဒီဟာမြန်မာနိုင်ငံသွားပြီးဒေါင်ဆန်းစုကြည်တွေ့ဆုံတယ်ပြီးတော့ကာကွယ်ရေးအရာပူပြီးခိုင်ခိုင်မာမာဆက်ဆံဖို့သဘောတူလက်မှတ်ရေးထိုးခဲ့တယ်လို့လည်းဖော်ပြထားပါတယ်။အစ္စရေးနိုင်ငံဟာမြန်မာနိုင်ငံနဲ့ကာလတာရှည်ဆက်ဆံရေးကောင်းလာတဲ့နိုင်ငံဖြစ်ပြီးမြန်မာနိုင်ငံကိုလက်နက်ရောင်းချမဲ့ကိစ္စအပြောင်းလဲရှိမှာမဟုတ်ဘူးလို့ကြေညာချက်ထုတ်ခဲ့ကြောင်းကြေသထားပါတယ်ခင်ဗျာ
။ကိုရီးယားဟာရက်အွန်လိုင်းစာဆောင်မှာရေးသားထားတဲ့ဒုက္ခတွေအကျက်တဲကကျွန်တော်တို့ရဲ့ပြဿနာဆိုတဲ့ခေါင်းစဉ်နဲ့စောင်းပါတစ်ပုဒ်ကိုလည်းပြောပြချင်ပါတယ်။တောင်ကိုရီးယားရုပ်ရှင်မင်းသားဒုက္ခတွေများဆိုင်ရာအေဂျင်စီရဲ့ချစ်ကြည်ရေးတန်တမန်ဖြစ်တဲ့ဂျွန်ဝူဆန်းရဲ့စကားကိုသတင်းခေါင်းစဉ်တတ်ထားတဲ့စောင်းပါဖြစ်ပါတယ်။ချစ်ကြည်ရေးတန်တမန်ဂျွန်ဝူဆန်းကကမ္ဘာအကြီးဆုံးဒုက္ခသည်စခန်းစီကိုဒုတိယအကြိမ်သွားခဲ့ပြီးတဲ့နောက်တောင်ကိုရီးယားအနေနဲ့လည်းမြန်မာနိုင်ငံတွေကအကြမ်းဖက်မှုတွေကြောင့်ထွက်ပြေးကြတဲ့ရိုဟင်ဂျာမွတ်စလင်တွေအတွက်ကူညီထောက်ပံ့ဖို့လိုအပ်ကြောင်းအင်ကာနေကပြောလိုက်တယ်လို့ဆောင်းပါရှင်အုတ်ဟာဝန်ဂျူကအစချီထားပါတယ်။ဒုက္ခသည်အရေးဟာသူတို့ရဲ့ပြဿနာကြီးမဟုတ်ပါဘူးကျွန်တော်တို့ရဲ့ပြဿနာလည်းဖြစ်ပါတယ်လို့ဆိုးမြို့တော်ရဲ့ UNHCR ရုံးမှသတင်းတောက်တွေနဲ့တွေ့ဆုံတဲ့အချိန်ပြောခဲ့တာပါ။ကျွန်တော်ကကျွန်တော်တို့လို့သုံးလိုက်တဲ့အချိန်မှာအတိတ်ပဲဟာအကန့်အသတ်ရှိကောင်းရှိပါလိမ့်မယ်ဒါပေမဲ့ဒီပြဿနာဟာအလုံးရဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာဖြစ်နေတဲ့အတွက်ကျွန်တော်တို့နဲ့လည်းသက်ဆိုင်တယ်လို့ပြောရတာပါလို့သူကဆိုပါတယ်ဂျွန်ဟာဘင်္ဂလားဒေ့ရှ်ကကုတူပလောင်ဒုက္ခသည်စခန်းကိုမေလ19ရက်ကနေ23ရက်နေ့အထိတွားရောက်ခဲ့တာပါခမန်းကြီး9,100လောက်ရှိတဲ့ရိုဟင်ဂျာတွေက55ရာခိုင်နှုန်းလောက်ဟာအသက်18နှစ်အောက်တွေဖြစ်ပါတယ်တခြားဒုက္ခသည်စခန်းတွေကဒုက္ခသည်တွေဟာနေရပြန်နိုင်တယ်ဆိုတဲ့မျှော်လင့်ချက်တွေရှိကြပါတယ်ဒါပေမဲ့ရိုဟင်ဂျာတွေကတော့ဒီလိုပြန်နိုင်ကြလိမ့်မယ်လို့ထင်မထားကြပါဘူးတောင်ကိုရီးယားနိုင်ငံလိုအာရှမှာစီးပွားရေးဖွံ့ဖြိုးတဲ့နိုင်ငံတွေအနေနဲ့ပြဿနာတွေကိုပိုပြီးသိမြင်နားလည်သင့်ကြောင်းပိုပြီးစာနာမှုရှိသင့်ကြောင်းနဲ့အကူအညီတွေဆက်ပြီးတော့ပေးသင့်တဲ့အကြောင်းပြောခဲ့သလိုကိုရီးယားလူအတိုင်းဝိုင်းမှာရှိနေတဲ့ဒုက္ခသည်စန့်ကျင်ရေးစိတ်ထားတွေကိုသာမကကိုရီးယားအစိုးရရဲ့ဒုက္ခသည်ဆိုင်ရာအဲ့ဥပဒေကိုပိုးပြီးတင်းတင်းကြပ်ကြပ်ပြဋ္ဌာန်းရေးအဆိုပြုချက်အပေါ်မှာလဲစိုးရိမ်တဲ့အကြောင်းသူကထုတ်ဖော်ပြောကြားသွားတယ်လို့ဆောင်းပါရှင်အုတ်ဟောင်ဂျူကရေးသားထားပါတယ်ရှင
်။သောတာရှင်များရှင်ရှီခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းစစ်ရာဇဝမှုလူအခွင့်ရေးချိုးဖောက်မှုတွေကြုံနေရတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့အတူနိုင်ငံတကာကဝေဖန်မှုတွေဖိအားတွေလည်းတကြောပြန်ထွက်ပေါ်လာနေပါတယ်။တပူပေါ်နပူဆင့်ကြုံနေရတဲ့ရခိုင်ပြည်နယ်အရေးဖြည့်ရှင်းရမှာအနာနဲ့ဆေးမတွေ့နိုင်ပဲဖြစ်နေပါသလား။ဆေးနေမတွေ့တာလား၊ကုစားဖို့မကြိုးစားကြတာလား၊ဘာတွေအားနည်းချက်ရှိနေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932318555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလည်းအစီအစဉ်ကကြိုဆိုပါရစေ
။ရဲ့ကြာတာပရင်းနေမနဲ့ခင်းစီစဉ်တွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးနားဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လာလတ်တန်ကစီစဉ်ပို့ချထားပါတယ်ရှင
်။ဒီနေ့နဲ့တင်ပြမယ့် Idiom အသုံးကတော့
Drive me up the wall
ဖြစ်ပါတယ်။စာလုံးပေါင်းကDRIVE drive ကမောင်းနာ ME ကကျွန်တော်ကျမ UB up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ် THE the WALL wall ကနေရာဆိုတော့စကားထုံးရဲ့ဓာတ်ရိုက်ဒီဘေကတော့နေရာပေါ်ကိုမောင်းတက်တဲ့သဘောဖြစ်ပါတယ် ီသုံးစင်းတလာတာကတော့လောင်ဝင်ထဲမှာရောက်နေတဲ့ဒိတ်ဆန်တကောင်ကိုအပြင်ကစလို့ဖြစ်စေအနောက်ရှက်ဖြစ်အောင်လို့လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်ဝင်ရဲ့နေရာမို့ကိုပြည့်တဲ့ရှောင်းတင်းရာကနေစင်းတလာတဲ့အသုံးပဲဖြစ်ပါတယ်။ဒါကြောင့် EDM အသုံးကတော့လူတူဦးဦးကိုစိတ်တူအောင်စိတ်အနောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနေပါတယ်။ဒီသုံးနေပါတယ်လို့ George ကပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
်။ I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာကလေး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
I don't want to visit my cousin's place. He has 5 kids and they drive me up the wall.
လူတူကိုစိတ်အနှောက်အယှက်ဖြစ်စေတဲ့ထွက်ပြေးခြင်းစိတ်ပေါအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Drive me up the wall.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
American style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်စီစဉ်ပို့ချပေးသွားတာဖြစ်ပါတယ်။အခုမြမအရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်ရှင်။ဒီမိုကရေစီအသွင်ကူးပြောင်းရာမှာရွေးကောက်ပွဲကျင်းပပြီးမဲပေးယုံနဲ့ပြီးသွားတာမဟုတ်ပဲစိတ်ဓာတ်အတွေးခေါ်ပြောင်းလဲဖို့အရေးကြီးတယ်။ဥရောပဒီမိုကရေစီနိုင်ငံကြီးတွေမှာရာစုနှစ်နဲ့ချီကြာမြင့်ခဲ့တယ်လို့သမိုင်းပညာရှင်ဒေါက်တာအောင်ခင်းကသူ့ရဲ့စိတ်ဓာတ်တော်လှန်ရေးစာအုပ်မှာရေးပါတယ်။မြမနိုင်ငံဒီမိုကရေစီကူးပြောင်းရေးအလားအလာကဘယ်လိုရှိပါသလဲ။ဥအောင်ခင်းနဲ့ဥကျော်စံသားတို့ကဆွေးနွေးသုံးသပ်ထားကြပါတယ်ရှင်။
ကျောင်းဝန်ကင်ခင်ဗျာအခုကျွန်တော်ဒီတပတ်မှာတော့ဆရာရေးပြီးမကြခင်ကထုတ်ဝေတဲ့စိတ်ဓာတ်တော်လှန်ရေးဆိုတဲ့စာအုပ်နဲ့ပတ်သက်ပြီးတော့မင်းများဆွေးနွေးလိုပါတယ်ဒီစာအုပ်ကအဓိကကတော့ဒီမိုကရေစီဖြစ်ထွန်းရေးအတွက်သေဦးဆိုင်ပိုင်းစနစ်ဖြစ်ဖြစ်အနာရှင်စနစ်ဖြစ်ဖြစ်ဖြုတ်ခပြီးတော့ချက်ချင်းဖြစ်မလာဘူးဥရောပနိုင်ငံတွေရဲ့သမိုင်းမှာလည်းပဲနှစ်ပေါင်းရာစုနှစ်ချီပြီးကြာမြင့်ခဲ့တယ်ဆိုပြီးတော့ဒီသာထတွေ့ရပါတယ်ဆိုတော့ရာဇဝင်ချီပြီးဖြစ်ပေါ်တိုးတက်လာတဲ့ဖြစ်ထွန်းမှုတစ်ချက်ကိုစစ်ရတော်လှန်ရေးဆိုတော့တော်လှန်ရေးဆိုတဲ့စကားကလည်းမပြင်းထန်ဘူးလားဆရာ revolution ဆိုတာ evolution ဖြစ်ပေါ်တိုးတက်မှုလို့သိရောဆရာ
အဲဟိုနေ့ပေါ်ဗျာဟိုစနေဟောင်းတစ်ခုလုံးကိုဖြိုချပြီးတော့အစ်တင်အစားထိုးတာပေါ့အဲ့လိုမျိုးဖြစ်ဖို့ကလည်းကက်တယ်လေတကယ်တကယ်ကသူကလူဖွဲ့စည်းမှတစ်ခုလုံးကိုဖယ်ပြီးနောက်တစ်ခုအစ်တိုးဖို့ဆိုတာမလွယ်ဘူးအရင်ဟောင်းကရှိနေတော့အရင်ဟောင်းကနေပဲပြန်ပြီးတော့ဖြစ်လာမှာပဲဆိုတော့ဒီတော်လာရေးဆိုတဲ့ဇာတ်လေကျွန်တော်တို့ community ကနေပမာယူမှာဆိုစတာပါဗျာဒီနောက်တိုင်းမှာလည်းဒီ community အများဆုံးတုံးတာပဲသူတို့ကအရင်ကစနေဟောင်းကြီးကိုဖြိုးချပြီးတော့စနေတဲ့တဲ့အထိုးပြင်မယ်ဆိုပြီးလှုပ်တာပဲလှုပ်တော့သူတို့တဲမှာလည်းအခုဒါလှုပ်လို့မရဘူးမတရုတ်ပြည်မှာလည်းသူဒီစနေကြီးဖြုတ်ချမယ်ဆိုပြီးလှုပ်ပြီးတော့အခုဟိုနိုင်ငံရေးကတော့ကြံနေတယ်စီးပွားရေးကတော့သူတို့အရင်တုန်းကအင်တာမုန်းတိခဲ့တဲ့အရင်ရှင်စနစ်ကိုကွန်မြူနစ်ကပြန်ပြီးလက်ခံနေတာပဲလေဆိုတော့ဒီဥစ္စာတွေကတဖြည်းဖြည်းတဖြည်းဖြည်းနဲ့ဟို evolution ကတော့ပုံပြီးမှမယ်တင်တယ်အဲ့တော့ evolution နေရာနဲ့နေတာနဲ့ဒါပဲကွာပဲပေါ့လေဆိုတော့ဒီအားလုံးအစားထိုးပြဖို့ကတော့မလွယ်တော့ဘူးစေတယ်ခုခေတ်မှာ
ဟုတ်ကဲ့နောက်တစ်ခုကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆရာလွှမ်းခြုံပြီးတော့သုံးသပ်တာတွေ့ရတဲ့အထက်မှာဆိုတော့မြန်မာနိုင်ငံမှာဘဒိဒရခိပြီးတော့ကိုလိုနီလောက်ကိုကြောက်သွားတယ်အဲ့ဒီကာလမှာ1930မြန်မာနိုင်ငံဧဥပဒေရတာ90ဌာနဥထွေးဆိုပြီးတော့လုတ်ခဲ့တဲ့ခေတ်တစ်ခေတ်ရှိခဲ့ပါတယ်နိုင်ငံ40ပြောင်းခဲ့တယ်ပေါ့လေဆိုတော့အဲ့ဒီခေတ်ဒီမိုကရေစီဟောဆရာဘယ်လိုမြင်ပါလဲဆရာအဲ့ဒါဟိုအ
ဲ့ဒီဥစ္စာတော့ကျွန်တော်ဟိုလေ့လာမိတော့ကတော့အင်္ဂလိပ်ကအိန္ဒိယမှာလို့ပေါ့ဗျာဒါယာကီသူဒီအုပ်ချုပ်ရေးမှာအင်္ဂလိပ်နဲ့ဟိုဒေသခံရွေးကောက်တင်မြှောက်ထားတဲ့ဒီတကံနဲ့လက်တွဲအုပ်ချုပ်ရင်းနဲ့ဒီသူတို့တုံးတဲ့ဒီဒီမိုကရေစီသဘောတရားကိုဟိုဗမာပြည်မှာသူဟိုမြေတောင်မြောက်ပြည်ကိုသူတို့စိတ်ကူးတာပဲဆိုတော့ဒီဟာအချင်းလူတွေပေါ့ဗျာအချင်းလူတော့ဟိုဗမာအမျိုးသားရေးလှုပ်ရှားမှုကလည်းဟိုတော်တော်ပြင်းထန်တော့ဗမာကလည်းရောက်ဒီဖြစ်တာပေါ့ဗျာဟိုဟိုပြင်းထန်တာဟိုသူညာလှုပ်ရှားပြီးတော့လာတဲ့အခါကျတော့အချင်းယူပြီးတော့အပြင်ပြောင်းဖို့ဆိုတာကျွန်တော်တို့ရှိမှာတိတ်ပြီးတော့မရှိခဲ့ဘူးဆိုရည်ဒီကိုလိုနီခေတ်ကလည်းအင်္ဂလိပ်ကအဲ့လိုလုပ်ပြီးတော့အရှင်ပြီးတော့ အပင်ပြောင်းဖို့လုပ်တဲ့အချိန်မှာစစ်ဖြစ်ပြီးတော့အကုန်လုံးဒါကြီးပြက်ကုန်တာပေါ့ဗျာဆိုတော့ဒီလောက်အထိအောင်ကျွန်တော်တို့မှာအတွေ့အကြုံမရှိခဲ့ဘူးဗျာအဲ့တော့ဒီအပင်ပြောင်းတဲ့အတွေ့အကြုံဆိုတာဥပမာအိန္ဒိယကြည့်ရင်အိန္ဒိယကအတွေ့အကြုံရှိတယ်ကျွန်တော်တို့ကအိန္ဒိယနဲ့တွဲထားတာအိန္ဒိယမှာဟိုအခုတည်းကဒီအင်္ဂလိပ်တွေထားခဲ့တဲ့ဒီမိုကရေစီစနစ်ကိုသူဆက်လက်ပြီးတော့ကျင့်သုံးနိုင်နေတယ်ပေါ့ဗျာဆိုတော့ကျွန်တော်တို့ဘာယူတာမကျင့်သုံးနိုင်တော့ဘူး
အဲ့မှာကျွန်တော်အများအားစဉ်းစားတခုအိန္ဒိယမှာလည်းပဲ ethnic diversity ဘာသာစကားလူမျိုးရေးကွဲပြားမှုပိုးဆိုးတာဇာတ်စနစ်အဲ့ဒါတွေရှိနေရတော့အဲ့ဒါကိုသူတို့ဘယ်လိုကျော်လွှားနိုင်ခဲ့ပြီးတော့ကျွန်တော်မြန်မာနိုင်ငံရဲ့အဲ့ဒီခွဲခြားတဲ့စကြက်တွေကအဲ့လောက်ပြင်းထန်လို့လားဆရာ
အိန္ဒိယလောက်တောင်မှကျွန်တော်တို့ရှိမှာပြင်းထန်ပါဘူးဒါပေမဲ့ဘာဖြစ်လို့ဒီလိုဖြစ်တယ်ဆိုတော့ဟိုကာယကရှင်တွေကတော့ပိုပြီးမှာပေါ့ဗျာဒီတိုင်းနာမှာဗမာမှာလည်းဟိုဗမာပြည်မှာသူဗမာကြီးစိုးဖို့ပဲအမြဲကြိုးစားနေတာဟုတ်ဗျာဆိုတော့ဗမာကြီးစိုးတဲ့အချိန်ကိုနိုင်ငံတော်တည်ထောင်နေဆိုပြီးတော့ဗမာယူဆတာဟုတ်ဗျာအဲ့တော့ဗမာနိုင်ငံတော်တည်ထောင်နေပထမနိုင်ငံတော်ဒုတိယအဲ့ဒါကြီးအားလုံးကဗမာတိုင်းရင်းသားတွေကိုနှိမ်ထားတဲ့အချိန်ကာလတွေပေါ့ဗျာဆိုတော့တိုင်းရင်းသားတွေကအဲ့ဒီအချိန်ကလည်းမနှိုးကြခဲ့ဘူးပေါ့ဗျာဆိုတော့အခုတော့တိုင်းရင်းသားတွေကပြန်ပြီးတော့ဟိုနှိုးကြတက်ကြလာတဲ့အခါမှာသူတို့ဘယ်လိုပြန်လှုပ်အောင်မှာမတိဖြစ်နေတယ်လို့ကျွန်တော်တင်တာပဲ
ဆိုတော့ဒီတိုင်းရင်းသားတွေရဲ့အခွင့်အရေးအတွက်ပြဿနာဖြစ်နေတာ ਨੇ လူ့အဖွဲ့အစည်းတစ်ခုလုံးဒီမိုကရေစီဖြစ်ပေါ်တိုးတက်မဲ့လမ်းကြောင်းဟာတလန်းတည်းသွားနိုင်ပါလားဆရာအတူသွားမှာလားသူတို့တစ်ခုတစ်ခုများထိတိုက်ဟန်တာဖြစ်စေမဲ့သဘောရှိပါလ
ားအရင်တုန်းကတော့ဟိုဘူဂျောအောင်ဆန်းတို့လွတ်လပ်ရေးရတဲ့အချိန်တုန်းကတော့ဒီလွတ်လပ်ရေးယူတာဒီတိုင်းရင်းသားစီလုံးမှုပြနိုင်မှာမာအင်္ဂလိပ်ကပြီးမယ်ဆိုလို့ဒီပင်လုံကြီးလာကလေးရောဒီဖြစ်လာတာပေါ့ဗျာဆိုတော့ဒီကခဏလှုပ်ထားတဲ့အစီအစဉ်ပဲအဲဒီခဏလှုပ်ထားတဲ့အစီအစဉ်ကိုအကောင့်တွေမပေါ်နိုင်ဘူးမပေါ်နိုင်မင်းနဲ့ဆိုတော့ဒီတဲမှာ community agitation ကလည်းပါတယ်ဆိုတော့ community ကလည်းလှုပ်ရှင်အောင်လို့ဒီဥပမာလွတ်လပ်ရေးပေါ့ဗျာဟိုအင်္ဂလိပ်ကသူပြန်ပြီးတော့စစ်ပြီးတဲ့အခါမှာတိုက်ပြည်ကြီးငင်းချောင်းတို့လှုပ်မယ်ဘာလှုပ်မယ်ဆိုပြီးလှုပ်တော့၃လနှစ်နေလွတ်လပ်ရေးပြီးမယ်တော့ဘူဂျောအောင်ဆန်းတို့ကမလို့ချင်းဘူးတနေ့အတွင်းရမယ်ဆိုတော့ community ကလည်းဒါတနေ့အတွင်းရေးချက်ချင်းပြေးရမယ်ပါကြတယ်ဆိုတော့အခုနောက်ပိုင်းပြန်ကြည့်မယ်ဆိုတော့တနေ့အတွင်းလွတ်လပ်ရရတယ်၃လနဲ့ရတာနဲ့ဘာမှမတူဘူးဆိုတော့ဟိုမလေးရှားတို့ဘာလို့ကဗမာပြည်တဲ့အများကြီးနောက်ကျပြီးလွတ်လပ်ရရတာပဲဒါတဲ့ဗမာပြည်တဲ့သားနေတယ်ဆိုတော့ဟိုအဲ့လိုမျိုးနေပေါ့ဗျာအရင်တော့ကဟိုရေးတို့အမြင်နဲ့ကြည့်ပြီးလှုပ်လာပြီးနဲ့ရေးရှိမှာအကုန်လုံးအလားတပြေကုန်တာပဲ
ဟုတ်ကဲ့ဒီမှာသမိုင်းအခြေလက်တစ်ခုကျွန်တော်မေးချင်ပါတယ်ဆရာမြန်မာသမိုင်းနဲ့ပတ်သက်ပြီးတော့အင်္ဂလိပ်ကတော့စစ်ပြီးတော့ပြန်လဲဒရွန်ရေးလုပ်မယ်လုပ်ပြီးတော့မှတဖြည်းဖြည်းလွတ်လပ်ရေးပြေးမယ် dominion status မှာပထမနေမလားဆိုတာစဉ်းစားရဲဆိုပြီးတော့အထောက်အထားတချို့တွေးရပါတယ်အဲ့ခါဗိုလ်ချုပ်အောင်ဆန်းကတော့သူကနေချင်တယ်သူပင်မဲ့လဲအဲ့ဖဆပလာတွေကသူရဲ့ကြီးနှစ်လူရအောင်ဆန်းမင်းအဲ့လိုလုပ်နေမယ်ဆိုရင်တိုင်းပြည်ဟာ community လက်ထက်ကြားသွားလိမ့်မယ်မင်းတနေ့အတွင်းရအောင်တောက်မှဖြစ်မယ်ဆိုပြီးတော့သူ့ကိုပြောပြသင်းသွင်းကြလို့ပေါ့လေသူအဲ့ဒီဘက်ကိုပါသွားတယ်သူလိုချင်ခဲ့တာကတော့တကယ်တော့ dominion status နဲ့အရင်နေချင်တယ်လို့ကျွန်တော်အထောက်အထားတစ်ခုဖတ်ဖို့ရတယ်ဆရာဟောအဲ့ဒါကိုဘယ်လိုသဘောပါလဲ
ဟုတ်တယ်ကျွန်တော်အဲ့ဒီမှာဟိုဘူရောအောင်စားရလဲသူလုံချင်နိုင်လို့လို့မရဘူးသူ့နောက်ကလူတွေရဲ့တောက်ဆိုတာလဲသူအထိုက်ရောက်သူလက်လျောရတဲ့သဘောရှိတာပေါ့ဗျာသူကတော့အရင်ကအာဆီယံရောဒီဖွဲ့ဖို့တောင်သူအရင်ကလေကသူစိတ်ကူးရှိတဲ့လူဆိုအဲ့ဒီခေတ်ကသူကအများကြီး advance ဖြစ်တယ်သူကဆိုတော့သူ့အနေနဲ့ပြောင်းလဲနိုင်ပြီနဲ့သူ့နောက်ကလူတွေကမပြောင်းလဲနိုင်ဘူးဆိုတော့ဗမာအဲ့ဒီခေတ်ကဗမာနိုင်ငံရေးသမားတွေရဲ့ဒီမျိုးမျိုးမျိုးချစ်စိတ်ဓာတ်နဲ့တိုက်မယ်ခိုက်မယ်တတ်မယ်ဖြတ်မယ်ဒီကလွဲလို့သူတို့မှအသိဉာဏ်တိတ်ရှိတာမဟုတ်ဘူးဥပမာဆိုရင်ဒီအဲ့ဒီမှာဟိုဥနုခေတ်ကပေါ့ဗျာဟိုဒီဖတ်စပလာအဖွဲ့လေးကနေပြီးတော့သူကဟိုအမေရိကန်ကိုစစ်ကြည်ရမယ်။ဘာညာနဲ့ဆိုပြီးတော့တခါဟိုရင်ဆုတ်လော်တာတွေဖြစ်သေးတယ်ဗျာ။တော့ဥနုကဒါကြီးမဖြစ်နိုင်ပါဘူး။ဒီဟာလေးရဲ့သွားလို့လို့ပဲဖြစ်မယ်ဆိုတော့တယောက်ကပြောတယ်ဒီဒိုင်းနဲ့စစ်ကြည်ညာဇတိလေးတောင်ကြည်ညာလို့မရအောင်လားလို့ပြောတယ်။အဲ့တော့စစ်ကြည်ညာလေးဆိုဇတိသွားချင်။ဟောအဲ့လိုမျိုးတို့ကရပဲလို့ထင်းတာ။တို့ရဲ့အတွေ့အကြုံကလေးတွေးပေါ့ဗျာ။အခုလိုက်ဒီကလေးတွေးတွေကရှိသေးတယ်ဗျာ။ဆိုတော့အဲ့ဒီဆိုကျွန်တော်ပြောတယ်ဆိုလိုတဲ့ဒီစိတ်သက်တော်လာရေးဆိုစိတ်သက်ပြောင်းလဲဖို့ပဲစိတ်သက်ပြောင်းလဲဖို့ကတော်တော်ခက်တယ်ဆိုတော့ဟိုကိုတဲ့အရင်တော့ငယ်ငယ်တုန်းကကိုနဲ့မတည့်တဲ့လူကိုကြီးလာရင်ပြန်ပြီးတော့ခေါ်ပြောပြောလုပ်ဖို့တောင်လွယ်တာမဟုတ်ဘူး ဆိုတော့ဒီကိုနဲ့မတည့်တဲ့လူပြန်တည့်အောင်ပွားမှုဆိုတော့လွယ်တာမဟုတ်မတည့်တဲ့လူနဲ့ပြန်တည့်တဲ့အခါမှာရင်ပြန်စိတ်ချမ်းလာစရာကောင်းတယ်ဆိုတော့ဒါဟုလူတွေရလည်းပြီးတယ်ဒါပေမဲ့တကယ်တကယ်ကမလုံးနိုင်ဘူ
းဟုတ်ကဲ့ဆိုတော
့အဲ့ဒီပြဿနာနိုင်ငံရေးကျတော့အင်တာကြီးသွားတာပေါ့ဗျာ
အဓိကအဖြစ်ဒါခေါင်းဆောင်ပိုင်းမှာဒီလိုစိတ်ဓာတ်မျိုးဖြစ်ဖို့လိုမယ်ထင်ပါတယ်အခုမြန်မာနိုင်ငံရဲ့လက်ရှိခေါင်းဆောင်ပိုင်းကိုဆရာဘယ်လိုသုံးသပ်လို့ပါလဲအဲ့ဒါရှင်ကြီးအ
ဲခေါင်းဆောင်ပိုင်းကတော့အခုကျွန်တော်မြင်လာတော့ခေါင်းဆောင်ပိုင်းမှာရပ်သားဘက်ကတော့ဒေါ်စန်းစုကြည်နေရာကိုစက်ခါမဲ့လူတွေအခုလောက်တည်းကနေပြီးတော့ကျွန်တော်တို့မြင်သိနေပြီကျွန်တော်တို့တော့မမြင်သေးဘူးဘသူတွေဆိုတာကိုခံမှန်းလို့ရတဲ့နေပြီဒါကြီးလည်းမရသေးဘူးဆိုတော့ဟိုကောင်းဆောင်ပိုင်းမှာလည်းပဲကျွန်တော်တို့မမမယင်းတော့အာနာရှင်စနစ်ဆိုတာတယောက်ပြောရင်အကုန်လက်ခံတယ်မမမမပေါ့ဗျာဆိုတော့အဲ့ဒီဟာမျိုးကဟိုမမကြီးမလည်းဟိုတဖြည်းဖြည်းနဲ့အစင်လာကြီးလို့ဖြစ်အယိုးဆွဲလာတာပေါ့ဗျာတော့အဲ့ဒါလေကျွန်တော်တို့ရဲ့အားနည်းရစ်ပဲအဲ့ဒီမှာဟိုကျွန်တော်အဲ့ဒီစောက်ထဲမှာလည်းကျွန်တော်ပြောထားတယ်ကျွန်တော်အသားလွှင့်ဆောင်မတစ်ခုမှရေးထားတယ်အဲ့ဒီ2013ခုနှစ်ကအဲ့ Lutheran World Federation ဆိုတာဗမာပြည်အယတ္တအဖွဲ့တွေကိုလာလေ့လာတော့အယတ္တအဖွဲ့တွေထဲမှာလူတူဦးကသာဆုံးဖြတ်တာကိုနာခံတဲ့အကျင့်ရှိတယ်တဲ့အဲဆုံးဖြတ်ချက်မှာပါဝင်ဆွေးနွေးပြီးတော့အခွင့်အလမ်းသိပ်ပြီးတော့မယူကြဘူးတဲ့ပြောရဆိုရမှာပြောရဆိုရမရှိဘဲနဲ့ငြိမ်ခံနေတဲ့အတွက်ဒီအပြာလာဆွေးနွေးမှုမရှိဘူးဆိုပြီးတော့သူတို့ရေးထားတယ်အဲ့ဒါသာမာအယတ္တအဖွဲ့အစည်းလေးစီဒီ civil society မှာဖြစ်နေတာဆိုတော့အဲ့ဒီမှာ article ဖြစ်တဲ့လူပေါ့ဗျာညာပညာထက်မြက်သူသူကပြောတဲ့လူသူကပဲလွှမ်းမိုးသွားတာပဲဗျာဆိုတော့နိုင်ငံရေးမှာလည်းကျွန်တော်မြင်တော့အဲ့လိုဖြစ်နေတယ်အဲဒေါ်စားစုကြည်ကိုဒီ intellectually မမီနိုင်တဲ့လူမရှိဘူးပေါ့ဗျာသူကခုနကတော့လို့အဖေအရှင်နဲ့သူ့ရဲ့ဒီမျိုးရိုးဇာတိရလည်းရှိသေးတယ်။တော့အဲ့ဒါနဲ့လည်းဖြစ်တယ်။သူကဒီ intellectual ဆိုတော့သူများလည်းပို့ပြီးတော့ဝင်ပြီးတော့သူ့ကိုကြော်နိုင်တဲ့လူမရှိတော့ပြန်ပြောရအခုတော့အရာဖက်မှလည်းသူတယောက်တည်းအုပ်ချုပ်တယ်လို့ဖြစ်နေတာပေါ့
။ဥက္ကံခင်ရဲ့ဥက္ကံခင်နဲ့ဆွေးနွေးသုံးသပ်ချက်အပိုင်းနှစ်ကိုနောက်သတင်းပတ်မှာဆက်လက်နာဆင်နိုင်ပါလိမ့်ရှင်အခုဆက်လက်နာဆင်ကြရမယ့်သူယုံကြည်ရအစီအစဉ်မှာတော့စာရေးဆရာမမြူပါပါကိုယုံကြည်တယ်လဲဆိုတာဝေမျှထားပါတယ်မမိုးဖြူကစီစဉ်တင်ဆက်ထားတာပါရှင
်မင်္ဂလာပါကျမမြူပါပါကျမကစနောင်းတန်းနဲ့အမီကဖြစ်ဆက်နေတဲ့ဝီတိုရီယာတောင်ချင်းသားလေးကလောင်းချေဆိုတဲ့နယ်လေးကလာရတာပေါ့နော်ကျမငယ်ငယ်တုန်းကကျမတို့ရဲ့အတိုင်းဝိုင်းတစ်ခုလုံးမှာစာရေးဆရာဆိုတာကမရှိခဲ့ကြဘူးဆိုတော့အဲ့ဒီအချိန်တုန်းကစာရေးဆရာဖြစ်အောင်လုပ်မယ်ငါရန်ကုန်သွားမယ်လို့တငယ်ချင်းတွေကိုပြပြတဲ့အချိန်မှာအရင်ကအလောင်ခံခဲ့ရတာလို့ရှိရပါဘူးဒါပေမဲ့ကျမစနေရမာကတ်ကလည်း2007မှာရန်ကုန်ကိုတယောက်ဆက်တက်လာခဲ့လိုက်တယ်ပြီးတော့ဘလူးနီးနဲ့ဒီစာပေလောကကိုရောက်အောင်စူးစမ်းရမလဲဆိုတဲ့ကိစ္စလေးအတွက်တော်တော်လေးကိုရှင်းကန်ခဲ့ရတယ်ပေါ့သုံးနှစ်လောက်စူးစမ်းပြီးရဲ့အချိန်မှာဘပူရတယောက်လူမှုဘဝတွေတဲကလူတွေရဲ့ဘဝရဲ့အတွေ့အခေါ်အတိအမြင်တွေသူတို့ကြော်ဖြတ်ခဲ့တဲ့ဟာတွေမြင်ဆိုင်ရတဲ့ဟာတွေလူ့အဖွဲ့အစည်းမှရှိတဲ့အတွင်းတိုက်တွေအများကြီးပဲပေါ့ဒါတွေကိုလေ့လာတယ်လေ့လာတဲ့အချိန်မှာတွင်တော့တယောက်လိုလေ့လာတယ်သူပြသနာသမားလိုလေ့လာတယ်ပြီးရင်အဲ့ဒါလေးကိုသာဖတ်သူအတွက်ဖတ်ရအစဉ်ကြီးတဲ့ရေးခွဲပုံမျိုးလေးနဲ့ဝတ္ထုလေးလိုရပ်တာစာပေစီနဲ့အစေးလေးလိုအဲ့လိုမျိုးလေးပြန်ရေးပြီးဖော်ပြတဲ့စာပေရေးသားမှုစပြီးတော့တည်ပြီးတော့စူးစားခဲ့စူးစားနိုင်တဲ့အခွင့်အရေးလေးရခဲ့တာပေါ့ဒီမှာအဲ့ဖြတ်တန်းခဲ့တဲ့အတွေ့အကြုံပေါ့2010ကနေဖြတ်တန်းခဲ့တယ်2016 16လောက်ကြီးအဲ့လိုလူတွေအများကြီးနဲ့တွေ့ခဲ့တယ်ဒီမှာအဲ့ဆိုင်ပေါ့ဆက်သမားတွေသောင်းသားတွေအဲ့နောက်ဆင်းသေးဆုံးကလူတွေဘဝကိုပုံမှန်မျိုးစုံနဲ့ဖြတ်တန်းကြတဲ့လူတွေကိုတွေ့ဆုံတဲ့စကားတွေအများကြီးပြောခဲ့တယ်သူတို့ရဲ့ life တွေကိုစိတ်ဝင်စားစရာကောင်းတဲ့ယသပုံစံနဲ့ပြန်ရေးတယ်နောက်ဆုံးဂျာတာကြီးစက္ကန့်မှရေးရုံကိုပါဒီမားကဟိုဟာကျူးလန်ဆောင်ပြီးတော့စေရုံတက်ခဲ့မှုပါပဲအစာရေးဖို့ပါပဲအဲ့ဒါလည်းအဲ့လိုပဲကိုယုံကြည်ရာအတွက်ယုံကြည်ရာကိုယုံကြည်နေတာကစာရေးမယ်စာရေးချင်တယ်လူတွေရဲ့တဘောကိုဒီတိုင်းရှိပြမယ်ရှင်တကယ်လေးလာပြီးမှရေးချင်တယ်ဆိုတဲ့အချိန်ကျတော့သေယောဂအထူးစေယုံမှာရာသီမှရှိတဲ့သူတွေကိုလေ့လာပြီးတော့ရေးချင်တာ
ဒီကနေ့ရတာကြီးပြန်ကျင်းနေတွေ့တယ်နော်အခြားဆက်တွေ့တယ်ဒီလူတွေကိုတွေ့ဆုံစကားပြောပြီးလေ့လာခွင့်ရပါမလားဆိုတော့မရခဲ့ဘူးပေါ့နော်အဲ့ဒီအချိန်တော့မရခဲ့တော့ဒါကြီးကိုနှစ်နှစ်သုံးနှစ်လောက်စူးစမ်းကြည့်တယ်လုံးဝမရတဲ့အချိန်မှာမဟုတ်ဘူးငါထားကိုရေးချင်တယ်ဟုတ်တယ်ငါရအောင်ရေးရမယ်ဆိုတော့ဆိုပြီးတော့မှအဲ့ဟိုစိုက်ကောလော်ဂျီနဲ့ပတ်သက်တဲ့စာအုပ်တွေအများကြီးစုတယ်အဲဒီစိုက်ကောဆက်တယောက်ရဲ့ဘယ်ဟီဗီယာတွေကိုလေ့လာတယ်ပြီးတော့မှပြုံတခွင်ရအောင်ကြိုးစားခဲ့တယ်ပေါ့တကယ်လည်းတခွင်ရခဲ့ပါတယ်။ဘိုင်းပိုလာတဆောတာဆိုတော့စိတ်ကြွစိတ်ကြလောကကိုကဖြစ်ချင်တာစိတ်ယုံဖြစ်ချင်တာအဲ့ရလူနာတွေနဲ့အတူနေချင်တာဒါကိုလေ့လာချင်တာဆိုတော့ကိုကဒါကိုမရရအောင်လုပ်မယ်ဆိုရင်ရအောင်လုပ်ရမှာပဲဆိုရင်ဖြစ်ဖြစ်အောင်ကြိုးစားခဲ့ရတယ်။ကြိုးစားခဲ့ပြီးတော့လုပ်ခဲ့ပါတယ်သူတို့ကိုလည်းလေ့လာခွင့်ရတယ်မတိတိတာတွေအများကြီးသိခွင့်ရတယ်။စိတ်ယုံကလည်းပြန်ထွက်လာပြီးတော့ဒီစာမူကိုရေးတဲ့အချိန်မှာပေါ့ဒီမှာ real life ရေးဆိုဒီမှာပဲရေးပါတယ်ကဘာစုဖြစ်ရရပေါ့အဲ့လိုမျိုးဆိုပြန်ရေးတဲ့အချိန်မှာအဲ့ဒါနဲ့ပတ်သက်ပြီးတော့ဒီရေယောဂဆရာဝန်ကြီးရဲ့ conference တစ်ခုမှာရောတာကြီးပြင်အုပ်ကြီးကိုလည်းဒီစာအုပ်ကိုပြပြီးတော့ဒီပေါ်မှာဘယ်လိုခံစားရပါလဲဆိုမျိုးအဲ့လိုမျိုးသိနေရတဲ့အချိန်မျိုးကြီးတော့ဖြစ်သွားတယ်ဒါပေမဲ့ကျွန်မကစာရေးတဲ့နေရာမှာတော့မလိန်ထားဘူးအဓိကဆိုလိုချင်တာကကျွန်မဘဝမှာစာရေးဆရာတယောက်ဖြစ်ဖို့အတွက်ယုံကြည်ခဲ့တယ်စာရေးဆရာတယောက်ဖြစ်ချက်တည်ခြင်းနဲ့ဒီလိုရဆနာတစ်ခုအတွက်လောက်ရမယ်ဆိုရင်အခက်အခဲတွေအဟန့်အတားတွေဘယ်လောက်ပဲရှိရှိမဖြစ်ဖြစ်အောင်ကြိုးစားလုပ်ကြံကြရတာပဲပေါ့နော်။ကျေးဇူးများကျေးမာပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA American တရဲ့2019ခုနှစ်မေလ30ရက်ကြာသာပတေးနေ့မနက်ခင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်အစဆုံးကိုမနက်8နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်ဒီကနေ့ကြာသာပတေးနေ့ညပိုင်းမှာတော့ကျမ်းမာရေးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစတဲ့သတင်းပတ်ဆင်ကဏ္ဍတွေနားဆင်ကြရမှာဖြစ်ကြောင်းကြိုတင်အသိပေးပါတယ်ရှင်အခုကြာသာပတေးနေ့မနက်ခင်းထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဥကျော်ဆန်တာကပြောပြပေးပါမယ်ရှင
်။အစ္စရေးနိုင်ငံမှာပါလီမန်ကိုဖျက်သိမ်းဖို့ပါလီမန်အမတ်တွေကအခုကြာသာပတေးနေ့မနက်စောစောမှာပဲမက်ခရက်ဆုံဖျက်လိုက်ကြပါပြီ။ဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုအနေနဲ့ညွန်ပေါင်းအစိုးရတရဖွဲ့စည်းဖို့ကြိုးပမ်းမှုပြက်ပြားသွားပြီးတဲ့နောက်အခုလိုဆုံဖျက်လိုက်တာဖြစ်ပြီးဒုတိယရွေးကောက်ပွဲတရက်ကိုစောစီကျင်းပမယ်လို့ဆိုပါတယ်။ဧပြီ9ရက်နေ့ရွေးကောက်ပွဲအပြီးမှာအနိုင်ရခဲ့ပြီးတဲ့နောက်ညွန်မောင်အစိုးရတရားဖွဲ့စည်းဖို့နေတညာဟုကိုဗုဒ္ဓဦးနှင်းညသကောင်ရန်အထိအချိန်ပေးခဲ့တာလည်းဖြစ်ပါတယ်။ပါလီမန်ရဲ့ဆုံးဖြတ်ချက်အပြီးမှာနေတညာဟုကရွေးကောက်ပွဲအတွက်ထိထိရောက်ရောက်ပြင်ဆင်ပြီးမဲဆွယ်သွားမှာဖြစ်တဲ့သူတို့ပါတီအနိုင်ရလိမ့်မယ်လို့အပြတ်ပြောသွားပါတယ်။အတိုက်ခံကောင်းဆောင်ဘယ်နီဂန်စ်ကတော့နေတညာဟုဟာတိုင်းပြည်ကောင်းကျိုးတဲ့စုပါတီရှေ့ကိုပူပြီးဂရုစိုက်တယ်လို့ဒေါသတကြီးဆွဆွလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုတရားစီရင်ဟန်တာမှုနဲ့ဆွဲချက်တင်ရေးဟာတရားရေးဌာနညွှန်ကြားချက်အတိုင်းလှုပ်ဆောင်နိုင်တဲ့သူ့အတွက်ရည်ချွယ်စရာလမ်းတစ်ခုမဟုတ်ဘူးလို့အထူးစဉ်းစားစစ်ဆေးရမှုရောဘတ်မူလာကဗုဒ္ဓနေရာပြောကြားလိုက်ပါတယ်ဒီလိုတရားဆွဲဆိုဖို့သူ့ကိုတရားရေးဌာနရဲ့ဥပဒေအရခွင့်ပြုထားခြင်းမရှိပေမဲ့တာဝန်ထမ်းဆောင်ဆဲသမ္မတတူကိုသူ့ရဲ့မှောင်ယွင်းမှုကြောင့်သူ့ရဲ့မှောင်ယွင်းတဲ့လုပ်ရက်တစ်ခုခုကြောင့်တရားဆွဲဆိုဖို့ရာထူးကဖယ်ရှားဖို့အတွက်အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံဥပဒေမှာသီးသန့်ပြဋ္ဌာန်းချက်တစ်ခုရှိနေတဲ့အတွက်လဲသူ့အနေနဲ့စွဲချက်မတင်ဖို့ဆုံးဖြတ်ရတာဖြစ်တယ်ဆိုတဲ့သဘောလဲရောဘတ်မူလာကပြောကြားတော့ပါတယ်။အမေရိကန်ယာယီကာကွယ်ရေးဝန်ကြီးပက်ချနဟန်ကတရုတ်နိုင်ငံဟာကာကွယ်ရေးကိစ္စမှာထိတ်တန့်သတိထားမဲ့နိုင်ငံအဖြစ်ဆက်လက်ရှိနေစေဖြစ်တယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာ
။ဂျာတာပရင်းနစ်မြန်မာခင်ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဦးကျော်စံသာပြောပြပေးသွားတာပါရှင်ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ် VOE သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.